သာသနာတော်နှင့်2550တနည်းခေါ်ဇာတကရေ1369ခုနှစ်ယနေ့ပြာသူလပြည့်ကျော်6ရက်ခရစ်နှစ်2008ခုနှစ်ဇန်နဝါရီလယနေ့28ရက်ရန်ကုန်တိုင်းအစ်စိန်မြို့နယ်အောင်ဆန်းမြို့မဟုတ်ဝိပဿနာတရားစင်လုံငန်းစဉ်ပြန်ပွားရေးအဖွဲ့ဘက်မှ89တို့ရတဝူကြောင့်လည်းတွင်၌ဆင်ရင်ကျင်းပါသော16ကြိမ်မြောက်ဒုလဘယဟန်ခံပွဲကြီးနဲ့113ကြိမ်မြောက်မဟုတ်ကုပ္ပတနာဆေယစင်္ဂတရားထုတ်ပူဇော်ပွဲကြီးမှာယဝိယဏီမှာကြွရောက်ပြီးတရားဝင်တရားထုတ်တရားနာကြတဲ့အားလုံးသောသံဃာတော်ရှင်မြတ်များနဲ့တကွအားလုံးသောယောဂီတရားဓမ္မပေါင်းသူတော်ကောင်းတို့ဘဝတန်တရာကလည်းပဲတွေ့ခဲ့ကြုံခဲ့ဆုံခဲ့ကြရတဲ့မြောင်းပေါင်းဆူအောင်မြောင်းမြည့်ဖြစ်ကြသည့်အလောစွာယနေ့ယခုဤနေရာဌာနဤတရားဝဲကြီးမှာယနေ့ပြန်လဲဆုံတွေ့တဲ့အချိန်ခါမှာဖြင့်အလုံးသောဆွေတော်မျိုးတော်ပေါင်းတို့ကိုကျေးဇူးဆက်လို့သောမေတ္တာစေတနာနဲ့ဤတရားဝဲဆောင်ရွက်လာခဲ့တာယောဂီမြတ်ဒီကနေ့ဘယ်နည်းရလဲဒီနေ့လေးရမြောက်နန်းနဲ့တဏ္ဍတရားဝဲကြီးပါပဲဟုတ်လားအေးနန်းနဲ့တဏ္ဍတရားဝဲကြီးဆိုတော့အဓိကအားဖြင့်ဘုန်းကြီးတို့ပဋိစ္စသမုပ္ပါပါပဲဘာတင်နှန်းလဲတရားစခဲ့ပြီဆိုတော့ပဋိစ္စသမုပ္ပါတင်နှန်းကိုစမယ်ပေါ့နော်ပဋိစ္စသမုပ္ပါဆိုတာတခြားပြောတာမဟုတ်ဘူးနော်ယုတ်တရားနန်းတရားတို့ကြီးကြောင်းကျိုးဆက်ကိုပြောနေတာပါပဋိစ္စသမုပ္ပါဆိုတာဘာကိုပြောတာလဲဆိုဖြင့်လောကမှာ30ဘုံလူတွေနဲ့ဒီမြမာတွေငရေတတိတန်ပြိတ္တာအတုရကေအပယ်၄ဘုံဆိုပြီးတော့30ဘုံမှာအမျိုးမျိုးမရှိရဘူးလားတတ္တဝါအနေနဲ့ဘာတွေပဲပြောနေနေတရားဓမ္မတွေတကယ်ရှိတာဒီတခြားလားယုံနဲ့နံပဲလားယုံနဲ့နံဆိုတဲ့စကားအတန်ဒီနေ့ကြားနေရပြီဒီနေ့ကြားနေရပြီယုံနဲ့နံဆိုတဲ့အတန်ဟာဖရာတဆူဆူပွင့်ရမယ်အတန်ခေါ်ပါတယ်ဘယ်ချိန်မှာကြားတယ်အတန်လဲတို့ပြင်ယနေ့ဘုန်းကြီးတင်နှံစလို့စာခြင်းမဟောတကားတော်ဘာတွေယုံเจ้าနံเจ้าကိုပြောရမှာဟုတ်ကဲ့ယုံနဲ့နံကိုပြောပြီဆိုတဲ့ကဟောယုံနံဆိုတော့အုံဘတ်ဆိုပြီးတော့မိုးဘော်ကကြာလာတာမဟုတ်ဘူးနော်အဲ့ဒီယုံနံနေရဟာအကြောင်းတရားရှိလို့အကျိုးတရားရှိတာဘာရှိလို့ဘာရှိတာလဲအကြောင်းတရားမရှိရင်တို့ပြင်အဲ့ဒီယုံနံနေဆိုတာသူများမှရှိတာလားကိုယ်မှရှိတာလားတို့ပြန်ကိုယ်မှရှိနေတဲ့ယုံနယ်ကိုနပတ်တိခွန်ကြီးတို့ယောဂီတွေသိဖို့တစ်လုံးတစ်တန်တရားလုံးကကိုယ်မှယုတ်ရှိလို့လဲရှင်မန်းမသိနန်းရှိလို့လဲယုံနယ်ရှိတာကိုရှင်မန်းကမသိရဘူးဘာကြောင့်မသိတာလဲဆိုတော့တက္ကရာဒိဋ္ဌိတွေကလွှမ်းထားတာကိုဘာတွေကလွှမ်းထားတာလဲယုံနယ်ဆိုတာမသိဘူးငါပဲသိတယ်ယုံနယ်ဆိုတာမသိဘူးသူပဲသိတယ်ယုံနယ်ဆိုတာကိုမသိဘူးအဖေပဲမိပဲသားပဲသမီးပဲဇနီးပဲခင်မှုပဲဒါပဲသိတာကိုယုံနံဆိုတဲ့အတန်ဒီဒကာဓမ္မတွေကြားကိုမကြားဘူးပျောက်ကိုပျောက်နေတယ်တဲ့ပျောက်မှာပေါ့သာသနာမှမကိန်းပဲသာသနာဆိုတာတခြားလားအဆုံးပါလားအဲ့ဒီဆုံးမကိုမကိန်းလို့ပေါ့နော်အဲ့ဒီတော့အဲ့ဒီယုံနံဆိုတဲ့တရားတွေမှာဘုန်းကြီးတို့ခိုးနေရပရိသတ်ဘုရားသင်္ဍန်ကိုစခင်ကအလွေကျက်မှတ်သီးသည့်အပ်သည့်သန္တရာမလို့ကြောင်းဒီပရိသတ်ဘုရားသင်္ဍန်အစမှာဒါမပါဘူးလားတို့ကြည့်နာမှာအလွယ်ကျက်မှတိစေအပ်သည်တန်တရာမှလွတ်ကြောင်းသည်ဆိုတော့ဘုဒ္ဓမြတ်စွာဘုရားအဆုံးအမသုံးမျိုးနဲ့ထားခဲ့ဘယ်နှမျိုးထားခဲ့တာလဲအလွယ်ကျက်မှဆိုတာတခြားသာသနာလားပရိယသာသနာလားတိစေအပ်သည်ဆိုတာကပရိပသာသနာတန်တရာမှလွတ်ကြောင်းသည်အေးနော်အဲ့တော့အလွယ်ကျက်မှတိစေအပ်သည်တန်ត្រာမလွတ်ကြောင်းဒီတဲ့ဘယ်နှမျိုးလာတာလဲ3မျိုးပေါ့ဟုတ်လားအလွယ်ကျက်မှတိတိအပ်သည်တန်ត្រာမလွတ်ကြောင်းဒီအလွယ်ကျက်မှဆိုတာဘာသာသနာလဲတိတိအပ်သည်ကပฏิပတ်တိသာသနာတန်ត្រာမလွတ်ကြောင်းဒီကဒီကသာသနာဆိုတာတခြားလားအဆုံးမလားဒီကင်းမြန်မာနိုင်ငံမှာမွေးမြန်မာနိုင်ငံမှာကြီးပြီးတော့မြန်မာတိုင်းရင်းသားဘုရားဘာသာလေးဖြစ်ပါလေကနည်းဟောဒီဖရာရဲ့အဆုံးအမတွေကိုမနာမရဘူးဆိုရင်ဒီဘုရားဘာသာကြီးအလကားဘုရားဘာသာဖြစ်မှာပေါ့ ရှင်ဟောရှင်လားအမိကဘုရားဘာသာပဲဖြစ်မှာပေါ့ဘုရားဘာသာအစ်စ်မှန်ရင်သာသနာ့ဘယ်နေရာကင်းရအနည်းလေး300မကင်းတော့200တော့ကင်းရမှာပေါ့သာသနာရှိတဲ့ကဘယ်နှခုလဲပုဂ္ဂိုလ်ကပရိယတ်တိသာသနာပฏิပတ်တိသာသနာပရိဝေဒသာသနာအဲ့ဒီသာသနာ300ကဒကာရမတွေဖယားကိုလိုမြကြီးဒီသာသနာ300ကိုတတ္တဝါတွေခုဆိုတော့ဘုန်းကြီးတို့အဆွေဒကာရမတွေမပါဘူးလားပါပါဘုရားအေးဘုန်းကြီးတို့တကယ်ဒကာရမတွေအလုံးကနေပြီးတော့တို့တွေဖယားကိုလိုမြကြီးလင်းခြင်းနဲ့ကဘာလင်းကာလပါလုံးပါရမီဆေဝါအပြားဆုံးနဲ့ဖြည့်ပြီးတော့မှအနစ်နာခံပြီးတော့မှဒီသာသနာ300ကိုတတ္တဝါတွေကိန်းအောင်ဟောခဲ့တယ်ဆိုတော့ဒီသာသနာမှမိမိတို့မှမကိန်းဘူးဆိုရင်ဘုန်းကြီးတို့ဖယားမျက်နှာကြည့်ရရောက်ပါမလားအေးကျေးဇူးရှင်ဆရာတော်ပြိုင်မင်းတို့ပဲဒီအလုံးမလုပ်ချင်တော့မယ်ဖယားမျက်နှာအာနာပါနာလေးတော့လုပ်တင်တာပေါ့ဗျာရှင်းပြီနော်အဲ့လိုဖယားကိုယ်တော်မြတ်ကြီးကသာသနာကုဘယ်နေရာထားခဲ့တာအဲ့ဒီ300ဒီဒကာဓမ္မတွေဟောဒီဘုန်းကြီးတို့အားလုံးတော့ဒကာဓမ္မတွေအတွက်မပါဘူးလားအော်တို့အတွက်ဖယားကုဒမီသာသနာ300ထားခဲ့တာဟုတ်ဒီသာသနာဆိုတဲ့အဆုံးအမတွေမှာတို့မရဘူးဆိုရင်ဘုန်းကြီးတို့ဗုဒ္ဓဘာသာအလကားဗုဒ္ဓဘာသာဖြစ်မှာပေါ့ဒါကြောင့်မို့သာသနာ300ကကြောတတ်မှာပရိယတ်ကြီးသာသနာပฏิပတ်ကြီးသာသနာပရိဝေဒအဲ့တော့ပရိယတ်ကြီးသာသနာကိုယနေ့ကဘာမှာမြန်မာရေလို့ပြောရလောက်အောင်သေဆောင်နေတာဘယ်သူတွေလဲတန်ဃာတော်တွေပါဘုန်းကြီးတို့ဟောမှာခုပရိသတ်ဘုန်းကြီးတို့ခုတရားအထုတ်နေတာ1300ကျော်ရှိတယ်เนาะအဲ့ဒီလိုသင်နိုင်မှာမလားသင်နိုင်ပါဘူးဗျာသင်ထိုင်တဲ့ပုဂ္ဂိုလ်ပါကုန်ပါမယ်နဲတာပေါ့တကယ်ကိုထိမ့်သိမ့်စောင်းရှောက်လာတဲ့သာသနာဆောင်ဒီဟောဒီဗိဓိကစောင့်နေတာဘသူတွေလဲသံဃာတော်တွေဒါကြောင့်မို့ခွန်ကြီးတို့သံဃာတော်တွေရဲ့ဂုဏ်ကျေးဇူးကိုဆက်လို့မကုန်ဘူးပေါ့เนาะအဲ့ဒီတော့မှအဲ့ဒီပရိယတ်ဒီသာသနာဒီသူများပြောဖယားဟောတာလားကိုယ့်တွေဟောတာလားကိုယ်တို့ဟောတဲ့သာသနာကိုကိုယ်မှမကိန်းဘူးဆိုရင်ဘုန်းကြီးတို့ဒကာဓမ္မတွေလူပြည်ရောနတ်ပါမလားမနတ်ပါဘူးဗျာဒါကြောင့်မို့လို့ဆရာတော်ပြည့်ရဲ့လေဘုန်းကြီးတို့ဟုတ်လားဟောဘုန်းကြီးတို့လည်းမကြံမြန်ကြောက်ကြတို့သတိပေးပါတယ်နော်လူဘွားအဖို့တန်တဲ့လူဘွားကြီးရောက်လာမယ်ဆိုရင်ဟုတ်လားစာရင်နေအဝေးကြမ်းမကြီးတိုင်းပြည်နေစီဝါကြီးလူမှုရေးနိုင်ငံကြီးဘာရေးတွေကိုရှည်ရန်တင်နေဟောဒီသာသနာကိန်းတဲ့အလုပ်ကိုလုပ်နိုင်မှာမလားမလုပ်နိုင်ဘူးဆိုရင်လူပြည်ကျိုးနတ်ပါမလားမနတ်ပါဘူးဗျာဘဝတဏ္ဍစာကိုမကြည့်စမ်းပါနဲ့တသံတရားလုံးတာကိုကြွန့်ကြည့်တမ်းပါ။နော်ယနေ့တထေကြီးဖြစ်ပြီးနောက်ဘဝခွေးကြီးဖြစ်ပါဦးဒကာဓမ္မတို့ဘုန်းကြီးတို့ကြောက်ရမယ်။ရှင်းပြီနော်။အဲ့လိုမဖြစ်ချင်ရင်သာသနာဘယ်နည်းကင်းရမယ်။သာသနာ300ကင်းရမယ်။ကဲဒီလိုဖြစ်ရင်သာသနာ300ကိုဘုန်းကြီးတို့မနည်းရလဲစားခဲ့တယ်နော်။သာသနာ300ကိုအနှစ်ချုပ်လိုက်တော့ယခုယောဂီတို့သင်ရမှာက9မျိုးသင်ရ။ဘယ်နည်းဖြစ်ရမလဲ။9မျိုးကဘုန်းကြီးကလည်းပြောခဲ့တယ်အားလုံးဆိုလိုက်ကြ။ခန္ဓာအာယတနာဒါသစ္စာပရိစ္ဆသမုပ္ပါဒ်အရှုကံအရှုညာလူဝဲလို့ဖြစ်ပြီးအဲ့ဒီလောက်ခင်းတာနားမလည်ရင်ဘုန်းကြီးတို့ပရိယသာသနာမကိန်းဘူးပရိယသာသနာမကိန်းဘူးဆိုလို့ချင်းဘုန်းကြီးတို့ဘုရားဘာသာဖြစ်ရကျိုးနတ်ပါမလားအဲ့တော့မြန်မာနိုင်ငံသားဖြစ်ရကျိုးမနတ်ဘူးရှင်းပြီနော်အဲ့တော့မြန်မာနိုင်ငံတိုင်းရင်းသားတယောက်ဖြစ်ပြီးတော့ဘုရားဘာသာဖြစ်ပါလျက်ကနေဒီ9မျိုးလောက်မှနားမလည်ဘူးဆိုရင်ဘုန်းကြီးတို့အလကားဘုရားဘာသာဖြစ်မှာပေါ့ရှင်းပြီနော်သဘောတဏ္ဍာဗုဒ္ဓဘာသာဖြစ်မှာဒီလိုနံပါတ်1ခုနပြောတဲ့ခုနှစ်မျိုးမှာနံပါတ်1ကဘာလဲခန္ဓာဒါပါလေတို့မြင်ခန္ဓာဆိုတာဘုန်းကြီးတို့ဒီကားဓမ္မနဲ့နားလည်ရမယ်ခန္ဓာဆိုတာဟာရုပ်နာမကိုပြောတာခန္ဓာဆိုတာဘာလဲခန္ဓာအကြောင်းကိုသင်ရင်ဘာသာသနာကိမ့်မယ်သင်တာနော်စာနဲ့သင်ပါနော်အဲ့ဒါကြောင့်မလို့ဒီခန္ဓာအကြောင်းကထပ်တယ်လေထပ်တယ်လေသင်ရဒီခန္ဓာအကြောင်းကိုဘာဖြစ်လို့သိရလဲဆိုခန္ဓာရှိမှန်းကိုမသိဘူးဘာဖြစ်လဲမသိလို့ပဲတဲ့ဒီတော့ကျေးဇူးရှင်ဆရာတော်ဘုရားကြီးဩဝါဒကဘုန်းကြီးမကြားလဲတူပေးပါတကားကျွဲဥလာဘုတို့တဲ့ဆရာတော်ကြီးကသူ့တကားကြီးတွေတကယ်ကရုဏာတတ်တယ်ဟုတ်လားခင်များတို့တွေဟာတဲ့ဘသူနဲ့နေလဲလို့မေးမယ်ဆိုရင်တဲ့ဒါနဲ့နေတဲ့သမီးနဲ့နေတဲ့ပြောမယ်ဘသူအရွယ်နဲ့လိုက်ပြီးတော့ဆရာတော်ကြီးဆုံးပါတာနော်ခန္ဓာနဲ့နေတဲ့ဆိုတာကိုသိကုန်မသိဘူးတဲ့ခန္ဓာနဲ့နေတာသိရလားမသိပါဘူး။ဒါနဲ့နေတဲ့၊သမီးနဲ့နေတဲ့၊မြီးနဲ့နေတဲ့၊မြင့်နဲ့နေတဲ့ဒါပဲပြောမယ်တဲ့နော်။တကယ်နေတာကသာသမီမြင်းမြင့်ဆိုတာခန္ဓာလေးရဲ့နေတာ။ဘယ်လောက်ကြာလဲဆိုတော့ခန္ဓာလေးရဲ့မွေးလာတဲ့သာသမီတက္ကသမားတွေအယွယ်မရောက်တင်တဲ့ရင်ငုံနဲ့ရှိမှာပေါ့။အယွယ်ရောက်လာတော့ကဲကိုမွေးလာတဲ့သာသမီရင်ငုံနဲ့ထည့်ထားလို့ရရလား။မရပါဘူး။မိဘနဲ့မကပ်ပါဘူး။ ตูลั่นตูตวาดาเวบ่ฮู้ล่ะตะตะล้นตูหนีโลย่าเหรอล่ะไม่อยากกูแกโกปอมวยดาเลยโกมิบะเนี่ยกูตะตะล้นตูหนีโลย่าเหรอล่ะกูมวยดาเลยกูซ้าเนี่ยกูตะตะล้นตูหนูเลยย่าย่าเหรอล่ะกูเนี่ยอตูต้วยดาเลยษณีหละเข็มมตะตะล้นตูต้วยโลย่าเหรอล่ะขณะไปต้วยจ้ะล่ะสรเอาจ้ะรอพี่เลยคွဲจ่ายามั้ยขณะนี้บาพี่เลยต้วยจ่ายได้นอกจ้ะบาพี่เลยအဲ့ဒီခဏတာလေးကိုကိုကတသက်တာအောင်းပြီးပဲသာဝရအောင်းပြီးတော့အိုးตาနဲ့နေသမီးနဲ့နေမိနဲ့နေဖားနဲ့ဒါပြောနေကြတာဟုတ်ဗျတကယ်တကယ်ကျတော့ဘယ်တော့မှဟဟလာမခွဲပဲနဲ့တွဲလာခဲ့တဲ့ဟဟလာခန္ဓာကျတော့မမြင်နဲ့ဆိုတော့ပြီးပြီးကျရရုပ်ရောက်ပြီးတော့ခွန်ကြီးတို့ဟဟလာညံထက်လိုက်ကြအောင်နော်စပြီးတော့အမိဝါနဲ့မှပရိသတ်နေဇာတိစရတော့တခြားနဲ့နေရတာလားခန္ဓာနဲ့နေရသတိထားသမှာနော်ခန္ဓာမရှိဘဲနဲ့အမိဝမ်းနဲ့ကိုဘုန်းကြီးတို့ဒီလိုတခါတမှရောက်ပါမလားခန္ဓာနဲ့ရောက်နော်အဲ့တော့ခန္ဓာကြောင့်ကိုဘုန်းကြီးတို့ပရိစ္ဆာန်ဥပ္ပတ်တင်တော့ဒါပေါ်လာလိမ့်မယ်ပေါ့ဟုတ်လားအဲ့တော့ခန္ဓာလေးကိုရောက်လာတဲ့ကောင်ပထမဦးဆုံးဟုတ်လားအဲ့ဒါသင်္ခါရပစ္စယဝိညာဉ်ဆိုတော့အမိဝမ်းနဲ့မှစပြီးတော့စိတ်မဖြစ်ဘူးလားစိတ်ဖြစ်တာနဲ့ဒီပိုင်းနဲ့ရုပ်မဖြစ်ဘူးလားတို့ပြင်ဟောရုပ်နဲ့နာနဲ့သဟာဇာရနဲ့ဒီပိုင်းနဲ့ဖြစ်ပြီဆိုတဲ့ခန္ဓာဘယ်နှပါးရတို့ပြင်ယနေ့ဘုန်းကြီးနဲ့တကွာအားလုံးယောဂီအမိဝမ်းနဲ့မှစပြီးတော့ဖြစ်တာခန္ဓာပဲတပါးနဲ့ဖြစ်ကဲအဲ့ဒါလေးအမိဝမ်းနဲ့လည်းကိုယ်လာဆက်လာကြီးထွားတော့တယ်ခန္ဓာပဲတပါးနဲ့ကဲတို့ပြင်အဲ့ဒါလေးအမိဝမ်းကလည်းအပြင်ထွက်လာတဲ့ခန္ဓာပဲတပါးအဲ့ဒါလေးယေသကလည်းလာသကလည်းနိသတဖြည်းဖြည်းကြီးကြတာလည်းခန္ဓာပဲတပါးပြီးတော့မွေးတာလည်း၅ပါးသေးတာလည်းအဲ့ဒီနှစ်ခုရဲ့ကြားထဲမှာလေသွာလာနေတိုင်းစားတော့လှုပ်ရှားအိတ်စသည်ဖြင့်အဲ့ဒီလိုနေတာဘာနဲ့နေခဲ့ခန္ဓာနဲ့နေခဲ့တယ်ခွဲတဲ့အချိန်ရှိရလားတစ်စက္ကန့်တောင်မခွဲဘူးဒီတော့ဒီဘဝမှာမခွဲတယ်လို့တန်တရားကလည်းခွဲရလားအဲ့ဒီလောက်ဒီအောင်ရင်းရင်းနှီးနှီးတွဲလာရင်လာ냐ဆိုလဲဘုန်းကြီးတို့ကတည်းကလည်းဒီကနေ့မတည်ဘူးဆိုတော့မြင်လာလားမမြင်လာလားရှိရနဲ့မမြင်တာမရှိလို့မမြင်တာလားရှိရနဲ့မမြင်တာလားဒါပေမဲ့ခန္ဓာเจ้าဝင်ကိုမထုတ်ပေါ်ပြောထုတ်ပေါ်မပြောလို့ရှင်တခါတည်းမှာခွန်ကြီးတို့မမြင်နိုင်ဘူးပေါ့နော်အဲ့ဒီတော့မှတစ်သက်လုံးကခန္ဓာနဲ့အတူနဲ့တကောမမြင်တဲ့အတွက်ဟောမမြင်တာကိုလောကစကားနဲ့ပြောရင်တခြားလားကန်းတာလားဘုန်းကြီးခွန်တို့တခါတည်းမှာဒီဟဲ့လားမြင်တယ်ပြောမလားကန်းတယ်ပြောမလားသူကတခြားကိုမမြင်တာလားခန္ဓာကိုမမြင်တာလားလောကမှာရှိတဲ့အရာတွေကိုတော့မြင်ပါတယ်တလောကလုံးအတွက်တော့ငြင်းငြင်းငြင်းလိမ့်မယ်သို့တော်လဲကိုယ်မှာရှိနေတဲ့ခန္ဓာကြတော့မမြင်ဘူးတဲ့ငြင်းရလားမမြင်တာဘယ်တတိအဝိဇ္ဇာမမြင်တာဘယ်တတိဘယ်လောက်ကြောက်စရာကောင်းလဲနော်အဝိဇ္ဇာဖုံးထားတဲ့အတွက်ငြင်းရလားမမြင်ဘူးမမြင်ဘူးနော်အဲ့လိုဆိုအဝိဇ္ဇာဖုံးထားတဲ့တရားဓမ္မတွေမမြင်ဘူးဖြစ်နေပေါ့အဲ့တော့မမြင်တော့ဟောမမြင်တဲ့အတွက်ဒီခန္ဓာကိုယ်နဲ့တရားဓမ္မတွေမခင်ဘူးလားခင်နေတာပါခေါ်လဲတဏမမြင်တာကအဝိဇ္ဇာမြင်တာကလို့ဖြင့်အဝိဇ္ဇာနဲ့တဏကအုပ်လိုက်တဲ့အတွက်ကိုယ်ရှိတဲ့ခန္ဓာကိုမမြင်ကိုယ်ရှိတဲ့ခန္ဓာကိုမမြင်ဘူးနော်တို့ဖြင့်အဲ့လိုခန္ဓာကိုမမြင်တာဒီတခြားတတိလားအဝိဇ္ဇာတတိလားတော်တော်ကြောက်စရာကောင်းတဲ့အဝိဇ္ဇာပါလားတော်တော်ကြောက်တဲ့ကောင်းတဲ့အဝိဇ္ဇာပဲနော်အဲ့ဒါကြောင့်မလို့ယနေ့ဘုန်းကြီးတို့ယောဂီတွေကိုကိုခန္ဓာအကြောင်းကိုဘုန်းကြီးတို့ပြောတဲ့ခါကျတော့ဒီခန္ဓာကိုမြင်နိုင်မှုဟာတခြားညာရမှာလားဝိညာဉ်ညာရမှာလားဘာညာရမလဲဟုတ်ပြီဒီလိုဖြစ်ရင်အဲ့ဒီခန္ဓာကဘယ်နှပါးရှိလဲ၅ပါးရှိတယ်အဲ့ဒီ၅ပါးကိုမမြင်တာပါကောလဲဝိညာဉ်ပြီးတော့ယောဂီတိတွေပါလားဘုန်းကြီးအခြေခံလေးပြန်ပြောမယ်နော်အဲ့ဒီခန္ဓာကိုမမြင်တာကဘုလူတက်ကြည့်လဲတို့ပြေဝိဇ္ဇာတတ္တိကိုဒီတရားဘုန်းကြီးတို့အမြဲတမ်းဟောနေကြတရားနော်ဆရာတော်ပြည့်ဟောပေးတဲ့တရားအဲ့ဒီအဝိဇ္ဇာကလည်းဝိဇ္ဇာဖြစ်နိုင်မှုအတွက်ကြတော့တရားမြင်ရမှာလားခန္ဓာတွေကိုမြင်ရမှာလားခန္ဓာတွေကိုမြင်ရမယ်အာယတနာတွေကိုမြင်ရမယ်ဓာတ်တွေကိုမြင်ရမယ်သစ္စာတရားတွေကိုမြင်ရမယ်အရှုခံဆိုတာဒီလိုအရှုခံဆိုတာဒီလိုမြင်ရမှာပေါ့နော်အဲ့ဒီလိုမြင်နိုင်မှုအတွက်ကတရားညာရမှာလားဝိဇ္ဇာညာရမှာဝိဇ္ဇာညာရမယ်ဘာညာရမယ်အဲ့တော့ဝိဇ္ဇညာရဖို့တော့ဘုန်းကြီးကခန္ဓာအကြောင်းစတာပေါ့နော်ပြီးတော့ခန္ဓာအကြောင်းစတဲ့အကြောင်းလည်းပရိယသာသနာမှာခေါ်တာခုနှစ်မျိုးကောင်းတင်ထုတ်ထားတယ်ဒါဘုန်းကြီးထုတ်တာမဟုတ်ဆရာတော်ပြည့်ထုတ်ထားတာနော်ခုနှစ်မျိုးကောင်းတင်ထုတ်ခုနှစ်မျိုးပြန်ပြောပါခန္ဓာအာယတနဓာတ် သစ္စာပရိစ္ဆာသမုပ္ပါဒ်အရှုကံအရှုဉာဏ်ဘယ်နှမျိုးလဲအဲ့ဒီ9မျိုးခေါင်းစဉ်ထုတ်ထားတော့ဒီ9မျိုးလုံးကိုမသိတာဒီတခြားလားအဝိဇ္ဇာလားပရိစ္ဆာသမုပ္ပါဒ်သင်္ဍယအဝိဇ္ဇာပဲပေါ့နော်ဒီလိုဆိုရင်အဝိဇ္ဇာဆိုတော့ဘုရားဒီကရမတွေကုသိုလ်လားအကုသိုလ်လားကဲကြည့်နော်အဲ့ဒီအကုသိုလ်ဒီဘယ်မှာဝင်တာလဲစိတ်မှာပေါ်တယ်စိတ်မှာဝင်နေတဲ့တာပေါ့ကာယကံအကုသိုလ်ဝစီကံအကုသိုလ်မနောကံအကုသိုလ်မရှိဘူးလားဟုတ်ပြင်ကိုလက်ကိုနဲ့ကိုဒီလေးယောက်ကျွလွန်တာကကာယကံအကုသိုလ်ပေါ့ဗဒက်ကနေပြောလိုက်တာကမနေ့ကဝစီကံအကြောင်းလေးနေနေပြောလိုက်တယ်လေမျက်စိလည်းနေတယ်ဟလားဟိုမှာလေထုံးနဲ့ပြိတာကြီးတောင်းမှာဘာကံတင်တာလဲဝစီကံတင်တာအခုခွန်ကြီးပြောနေတယ်အဝိဇ္ဇာကမနောကံအဝိဇ္ဇာကအမတန်နူးညံ့တဲ့အတွက်အဲ့ဒီအဝိဇ္ဇာမနောကံဒီယင်နဲ့ဝင်ပြီးတော့တရားဓမ္မတွေဝင်တာမသိဘူးယင်နဲ့ဝင်တာသိရလားသိပါဘူးဘုရင်ဘုန်းကြီးတို့မိယိုးဗလာဗုဒ္ဓဘာသာကကာယကံဝစီကံလောက်တာနားလည်တာကိုဟောဒီယင်နဲ့မှဖြစ်နေတဲ့အဝိဇ္ဇာကိုသိရလားသိပါဘူးသူဖြင့်အခုဘုန်းကြီးပြောနေတဲ့ခန္ဓာရဲ့အာယတနာရဲ့ဓာတ်ရဲ့သစ္စာရောပရိစ္ဆေသမုပ္ပါဒ်အရှုငါအရှုညာဆိုတဲ့တရားတွေဟာတခြားမှရှိတာလားကိုယ်မှရှိတာကိုပြောနေတာတွေကိုပရိယအနေနဲ့ပြောနေတဲ့အခုတရားတော်တွေဒီဘယ်မှာရှိတာလဲဟောဒီဆံပြားကနေခြေပြားကိုကိုယ်ကိုကြည့်ရင်ဟောတဏ္ဍာမြောက်တော့ခန္ဓာထဲမှာအဲ့ဒီတရားတွေအကုန်ရှိနေတယ်အကုန်ရှိတာရှိတယ်ခွန်ကြီးတို့တရားတော်တွေဘာမှမသိဘူးဆိုတော့ကိုယ်လောက်အားတယ်ကိုယ်လောက်နားတယ်ကိုယ်လောက်ကမ်းတယ်လို့ရှိအောင်မလားတို့ဖြင့်ကမ်းတယ်ဆိုတာကတခြားကြောင့်လားမမြင်လို့လားမမြင်တာကမ်းတယ်ကမ်းတာကမမြင်ဘူးအဲ့ဒါကြောင့်မမြင်တာဒီတရားကိုမမြင်တာလားခုနပြောရတဲ့ခန္ဓာအယတနာကိုမမြင်တာလားအဲ့မမြင်တဲ့အတွက်ခွန်ကြီးတို့အဲ့ဒါစာလို့ပြောတော့အန္ဓလို့ပြောတယ်ခုနပြောခဲ့တဲ့တရားတွေကိုမမြင်တော့အန္ဓခန္ဓာတွေအယတနာတွေဓာတ်တွေသစ္စာတွေပရိစ္ဆေသမုပ္ပါဒ်တရားတွေအရှုခံတရားတွေအရှုဉာဏ်တရားတွေကိုမမြင်တဲ့ပုဂ္ဂိုလ်တွေကိုဘာခေါ်တာလဲအန္ဓဆိုတာတိုက်ရိုက်ညမာလို့ပြန်လိုက်တော့အကန့်ပြောတာဘာပြောတာလဲတို့ဖြင့်အန္တရဲ့အတိဘေကအကံတို့ဖြင့်ဘုန်းတော်တရားဓမ္မတွေဒီခုပြောခဲ့တဲ့ပရိယသာသနာမှာခုဘယ်နှမျိုးထုတ်လဲအဲ့ဒီခုနှမျိုးကိုနားမလည်ရင်ဘာပြောလဲအန္တမြန်မာလိုပြန်တော့အကံတဲ့ကဲကိုယ့်ကိုယ်ကိုယ်တော့အဟုတ်ကြီးထင်နေတယ်အခုပရိဒသမုပ္ပါဒ်တရားနဲ့ဓမ္မရဲ့ဝင်နေလေခြားကြဘုန်းတော်တရားဓမ္မအကောင့်တယောက်မှမရှိဘူးဖြစ်ဘာဒီလဲအေးဖရာသာသနာနဲ့ကျုံမဖရာအဆုံးမကိုနာကမှတ်သားရမှာဘုရားတရားဓမ္မတွေမျက်စိပွင့်တာလေမျက်စိပွင့်တာကိုစက်ကုန်ဥဒ္ဒပါတိလို့မပြောဘူးလားဟုတ်ပြီခုဘုန်းကြီးတို့တရားဓမ္မတွေဒီတရားမနာလို့ဒီတရားအမှန်ဆုံးစက်ကုန်ဥဒ္ဒပါတိဖြစ်နိုင်မှာမလားအကန့်နေပါပဲအဲ့တော့ဟောဒီပလင်ဘောဘုန်းကြီးအစအလုံးတရားဓမ္မတွေဒီအသိကိုမသိခင်မှာဘာဖြစ်နေလဲအဲ့ဒါသာလို့ပြောတော့အန္တအဲ့တော့ဒီအမှန်ကိုမမြင်တဲ့အခါကျတော့အမှန်ကိုမမြင်အသိဆိုတာအမှားမြင်တာပေါ့အမှန်မမြင်တဲ့ပုံစံဒီဘာမြင်မလဲအဲ့ဒီတော့ဘလောက်ဒီအမှားတွေမြင်လဲလို့ဆိုရင်တဲ့ခုနပြောတဲ့ခန္ဓာပြုတော့လေခန္ဓာကိုခန္ဓာလို့မမြင်တဲ့အခါကျငါလုတ်ပလိုက်တယ်ငါမရှိဘဲနဲ့ငါလုတ်ပလိုက်တယ်လို့ပြင်ငါသည်ရှိတာလားခန္ဓာရှိတာလားအဲ့တော့မရှိတာကိုအရှိလုတ်ပြီးတော့တကားတော့လေစိတ်ကူးရင်းတဲ့သဘောမျိုးဖြစ်နေတာဒီတခြားလားယူနေတာလားတို့ပြင်ငါဆိုတာတခြားလားဒိဋ္ဌိလားဟောဘုန်းကြီးတို့ထွေတရားဓမ္မတွေအားလုံးယောဂိတို့ကဒိဋ္ဌိနဲ့လည်းယူနေကြတယ်ဗျာ။ဘာနဲ့ယူနေကြတာ?တို့ပြင်အကောင်းနေလားအယူနေလား?ဘာယူယူတယ်ပြောမလဲ?ဒိဋ္ဌိယူယူတယ်။ဟိုလိုအဝတ်မဝတ်နဲ့အောင်သွက်ချပါတာယူတာပြောတာမဟုတ်ဘူး။အဲ့ဒီလိုသွက်ချပါတာယူတဲ့အယူဆိုတော့တရားဝင်လက်ခံလို့မရဘူး။ဟိုမှာစောင့်နေတဲ့လူညုံရေးတရားခေါ်သွားလိမ့်မယ်။တရားဝတ်တော့လက်ခံမှာမဟုတ်ဘူးနော်။သိကြလေကြအာတုံဘုန်းကြီးတို့အကုန်အေးစေးစေးအာတုံလည်းလုံလုံနဲ့စောင့်ပေးနေတယ်။ဖဏပြောင်းမှလည်းမပူပါဘူး။သမို့တရားတန်ခိုင်းနေဖဏပြောင်းမှပူပါသေးတယ်။စိတ်ချတော့ဟိုမှာအာလုံးသက်သက်အာလုံးမေတ္တာထားပြီးစောင့်ရှောက်နေတယ်ပေါ့ဟုတ်လား။အဲဆိုလို့ကျင်တာကအဲ့တော့တကယ်လို့ခုနပြောအဝိမကနဲ့လုံးရွရင်ဒီပရိသတ်တွေဝင်လို့ရပါမှာ။သို့တော့ဘုန်းကြီးနေတကောအာလုံးတကားထဲမှာဒီအသည့်ကိုမသိရင်တခြားပြည့်နေလားယူနေတာလား။တို့ပြင်နံပါတ်1ခန္ဓာကိုခန္ဓာလို့မမြင်တော့ခန္ဓာကိုငါလို့တော့တခြားလားဒိဋ္ဌိလားကဲဘာယူယူတယ်ပြောမလဲဩဒိဋ္ဌိယူနေယူလားဗျာကို့မှာရှိနေတာခန္ဓာတွေအယတနာတွေဓာတ်တွေသစ္စာတွေအရှုကအရှုနဲ့ဒီတရားတွေပဲရှိနေတာအဲ့ဒီတရားတွေကိုမမြင်တဲ့အတွက်ငါဖြစ်သွားတော့ဒိဋ္ဌိယူယူသွားတာပေါ့ဆိုပြီးငါဖြစ်သွားပြန်လဲ ဟိုမနေ့ကပြောလို့ပဲဟဲ့လားအဟံအဝေတော့ဟောမိအပြာပြီးတော့ဟောမိဆိုတော့ကိုယ့်ကိုမချစ်တာလားချစ်တာလားမခင်တာလားချစ်တာလားကိုယ်ဆိုတာကဒိဋ္ဌိခင်တာကတဏှာတို့ပြီတဏှာဆိုတော့ဒကာဓမ္မတွေကိုယ့်ကိုခင်တာပေါ့ချစ်တာပေါ့ဟိုကိုယ့်ကိုချစ်အောင်နေမှုသူတို့မတွေမချစ်ရဘူးလားပြီးတော့ကိုယ်ခန္ဓာချစ်တာကတစ်မျိုးသူတို့ဘာခန္ဓာချစ်တာကတစ်မျိုးသူတို့ဘာခန္ဓာတော့ဘုန်းတော်ဒကာဓမ္မအနိကဆုံးခန္ဓာတွေမရှိဘူးလားဟုတ်လားဇနီးရှိမယ်ခင်မိုးရှိမယ်ချစ်တာပဲตาရှိမယ်သမီးရှိမယ်ตาခန္ဓာသမီးခန္ဓာမချစ်ဘူးလားကိုယ်ခန္ဓာလဲချစ်တယ်သူများခန္ဓာလဲချစ်တယ်ဆိုတော့ချစ်တယ်ခင်တယ်ဆိုတာတရားကိုကောက်တော့တခြားလားတဏှာလားလောဘတဏှာပေါ့တို့ဖြင့်တကယ်တကယ်ကျတော့ခန္ဓာကချစ်စရာလားမုန်းစရာလားတွဲစရာလားယွန်စရာလားအတုပါလေအနိစ္စလေဒုက္ခလေအနတ္တလေခန္ဓာမှာဘာတွေရှိလဲအနေစာဒုက္ခအနတ္တအတုပအဲ့ဒီခု၄ချက်ဟာဘယ်ဟာများသဘောကျအတုပများသဘောကျလားခုမှဒီလေတန်းထွက်သဘောမကျပါဘူးဖရာရေအမေခုမှဒီလေတန်းထွက်ရှင်းရောရှင်းလားအစကဒီအတုပပဲဒကာဓမ္မတွေအမျိုးမျိုးတင်စားပြီးတော့လာခဲ့တာလေအမလေးမျက်လုံးကဘက်နဲ့မျက်ခုံးကဘက်နဲ့အိုးလာလိုက်တာကိုယ်လုံးကဘယ်နဲ့ဓာတ်လာခဲ့တာဘာကိုတန်သာခြင်းလားလဲအတုပတန်သာခြင်းပြီးတော့အဲ့ဒီလိုမျိုးတွေတောင်းတတိတော်ပြရတယ်စာရေးဆရာကြီးရေးတာသွားပြီးတော့စိတ်ကူးရင်မနေနဲ့စိတ်ကူးရင်မနေနဲ့အဲ့လိုရင်လိုက်တော့ညလုံးကဘယ်လိုညခုံးကဘယ်နဲ့ဆိုတော့အဲ့ဒီပုံမှာစိတ်ကသွားစိတ်ဝင်စားရောစိတ်ဝင်စားတော့ခင်မင်းတွေ့တာတဲ့စိတ်မရှိဘူးလားတေကိုကောက်တော့လောဘတဏှာတို့ဖြင့်ဘုလိုတရားဓမ္မတွေကတကယ်ယုံစရာကိုမယုံမဲနဲ့တွေ့တာနေတဲ့လောဘတဏှာဆိုတော့တခြားယူယူတာကတဏှာနဲ့ယူတာ။ဟောဒါကိုအယူတွေပေါ်နေတယ်ပေါ်နေတာ။နော်ဒိဋ္ဌိနဲ့ယူတာကတစ်မျိုးတဏှာနဲ့ယူတာကအေးအဲ့ဒီတော့မှအဲ့ဒီခုနပြောတဲ့အနိစ္စဒုက္ခအနတ္တအတုပအပေါ်မှာမူတည်ပြီးတော့ပြီးပြီးတော့မှအမလေးလက်မတွေထောင်းလိုက်တဲ့မာနတွေဗျာ။မာနတွေမလာဘူးလား။မာနပါဗျာ။ဒီတရားတွေကိုမမြင်လို့နော်ခုနကဘယ်နှမျိုးရွတ်တာလဲပြောလိုက်သမားခန္ဓာအာယတနာဓာတ်သစ္စာပရိစ္ဆသဘောကအရှုကအရှုညာဘယ်နှမျိုးလဲအဲ့ဒီခုနှမျိုးကိုမမြင်တဲ့အတွက်ဒီပုံမှာတရားဓမ္မတွေလက်မထောင်းပြီးမမ်းမတက်ဘူးလားတို့ပြင်မရှိဘဲနဲ့တက်နေတဲ့ပုဂ္ဂိုလ်တွေတရားဓမ္မတွေဟောအဲ့ဒါတခြားယူယူတာလားမာနာယူယူတာလားတို့ပြင်ဒိဋ္ဌိနဲ့ယူတဲ့အယူကတစ်မျိုးတဏှာနဲ့ယူတဲ့အယူကတစ်မျိုးမာနနဲ့ယူတဲ့ယူကတစ်မျိုးအမလေးတရားဓမ္မတို့ရှိသမျှအယူပေါင်းဆုံးကိုဘုန်းကြီးနဲ့တကွအားလုံးကိုတရားနာကြတဲ့ယောဂီတွေယူတလားမယူဘူးလားယူပါပါဘုရားယူတာဘယ်တော့ကယူခဲ့တာလဲတတန်တရားလုံးကတတန်တရားလုံးကယူခဲ့တာခုမှယူတာမဟုတ်ဘူးနော်အဲ့ဒါကြောင့်ဘုရားကိုယ်တော်မြတ်ကြီးပွင့်တော်မှာဘုန်းကြီးတို့တရားဓမ္မတွေအယူပြောက်သွားတာဗျာဒါကြောင့်ယနေ့ဟောဒီတရားဘက်ကိုလာရောက်ပြီးတော့တရားနာကြတာတရားထုတ်တာတခြားပြောက်ဘူးလားအယူပြောက်ဘူးလားအပြောက်ဖို့လေအယူပြောက်ဖို့အကံပြောက်ဖို့ဒါကြောင့်မလို့ဩအယူပြောက်အကံပြောက်ဆိုတဲ့ဒီတရားကဖျားရှာခဲ့တာနော်ဘာလို့ရှာခဲ့တာလဲအဲ့လိုဆိုရိတ်တာမှာလာရောက်ပြီးတရားထုတ်တဲ့ပုဂ္ဂိုလ်တွေဟာအယူပြောက်ဖို့အကံပြောက်ဖို့ပါပဲယူဖို့လားပြောက်ဖို့လားကံဖို့လားအကံပြောက်ဖို့လားဒါတောင်းအောင်မအချိုးနားမလဲတို့ပြောအမလေးရိတ်တာသွားအာမထုတ်နဲ့သွားယူသွားမယ်ဆိုတာလာသေးတယ်ဘလောက်မြတ်တရားစော်ကားလိုက်တယ်ဆိုတာကိုယူနေတာကိုတော့မသိဘူးဗျကိုယူနေတာကိုသူများအယူပြောက်အကမ်းပြောက်ကိုဒကာဓမ္မတွေဟဲ့လားလှုပ်တဲ့ဥစ္စာပဲယူသွားမယ်ဆိုတော့ကဲဒကာဓမ္မနဲ့မခဲဘူးလားသို့တော့ယနေ့ဘုန်းကြီးတို့မြန်မာနိုင်ငံဟာအမတန်ကံကောင်းနေတော့ဝိမု ക്തി ယောဂကိယနေ့မြန်မာနိုင်ငံမှာနှစ်ပေါင်းကို50နှစ်တနည်းကောင်းစားနေတဲ့အချိန်ရောက်နေတယ်မြန်မာနိုင်ငံဝိမု ക്തി ယောဂကိနှစ်ပေါင်း50တနည်းရောက်ခဲ့ပြီနော်ဝိမု ക്തി ယောဂကိတပြက်တပတ်ပြန်ပရမတ္တန်ကြားရကြီးလေးဆိုတဲ့အတိုင်းခုဝိမု ക്തി ယောဂကိမြန်မာနိုင်ငံကိုရောက်နေဗနဲ့နေလေ50နှစ်တနည်းရှိနေပြီဆိုရင်ဘုန်းတော်တရားဓမ္မတွေဒီချိန်ကမှလူလန်းကြောက်တဲ့ပုဂ္ဂိုလ်တွေကံမထူးတာလားကံထူးတာလားအဲ့တော့ကံထူးတဲ့ပုဂ္ဂိုလ်တွေကဟောဒီမှာဒီတရားတွေသိပေါ့နော်ကံထူးလို့တော့ဘုန်းကြီးတို့လူ့ဘဝရောက်တယ်နော်ကံထူးလို့လူ့ဘဝရောက်ပြီအဲ့ဒီတရားတွေကိုမသိရင်ဉာဏ်ထူးပါမလားတို့ယောဂီမျိုးခွန်ကြီးတို့ဓမ္မတွေကကံထူးဖို့ထက်ဘာထူးအရေးကြီးတယ်အဲ့တော့ယနေ့ဒီတရားတွေကိုနာခွင့်ရတာအာထုတ်ခွင့်ရတာကံထူးလို့ပေါ့နော်ကံထူးတာနဲ့ကျင့်နေလို့ရပါမလား တို့ဖြင့်ကံထုတာနဲ့မတိမ့်တိမ့်ပဲနဲ့ဘာထုအောင်ကြိုးစားတို့ဖြင့်ဉာဏ်ထုဖို့အတွက်ကိုခွန်ကြီးတို့ကျေးဇူးကျင်ဆရာတော်ဖျားကြည့်ပြီးပရိယသာသနာကိမ့်မှုကိုသောသောတို့တို့ပြောထားတဲ့ဘယ်နှမျိုးအဲ့ဒီခွန်မျိုးကိုလေ့လာမှတ်သားဒီကုနာအလွယ်ကျက်မှတ်ဆိုတာမှတ်သားပြီးတော့ကျက်မှတ်ထားမယ်ဆိုရင်ကဲခွန်ကြီးတို့ဒီကားတော်ကဉာဏ်နေမရဘူးလားအဲ့ဒီဉာဏ်ဒီတခြားဉာဏ်လားဆရာဉာဏ်ကိုမှီတဲ့ဉာဏ်လားအေးအနုဘောဓဉာဏ်လို့ခေါ်တယ်ဘာညာမာလေးတို့ဖြင့်အနုဘောဓဉာဏ်ဆိုရင်ဟောတခြားဉာဏ်ကိုမိတာလားဆရာဉာဏ်ကိုမိတာလားအဲ့ဒီကနေပြီးတော့အနုဘောဓဉာဏ်ကနေဟောပฏิဝေဒဉာဏ်ဆိုရယ်ဘုန်းကြီးတို့ဒကာဓမ္မတွေဆက်လိုက်ပฏิဝေဒဉာဏ်ကိုဆက်လိုက်မယ်ဆိုရင်ကံထူးတဲ့ဘဝကနေဘာထူးသွားမှာဉာဏ်ထူးသွားမယ်ဆိုလို့ချင်းနိဗ္ဗာန်ဆိုတဲ့ပฏิဝေဒသာသနာကြီးတခြားနဲ့သွားမှာလားဉာဏ်နဲ့သွားရမှာလားကံနဲ့သွားရမှာလားဉာဏ်နဲ့သွားရမှာလားဉာဏ်နဲ့သွားရပါလားဉာဏ်နဲ့သွားရပါလားဘုရားရှင်ဘုန်းကြီးတို့ယောဂီများကအမတန်ကိုမဟာကံနဲ့ထူးတဲ့ကံထူးရှင်ဘုရားကနေပြီးတော့ဉာဏ်ထူးရှင်ဘုရားကိုရောက်ဖို့ရည်မြည်မို့လားဉာဏ်ထူးရှင်ဘုရားကိုရောက်မှအိုနာတိဒုက္ခပိကလွတ်မှာပေါ့ရှင်းရောရှင်းလားကဲအဲ့လိုဆိုရင်ဘုန်းကြီးတို့နံပါတ်1ခန္ဓာအကြောင်းလေးဆက်ပြောအောင်တရားကတော့ဟုတ်လားသူ့ဟာလေးနဲ့ဆိုဒီပိုင်းကြည့်သွားတာပေါ့နော်ခန္ဓာအကြောင်းဆက်ပြောမယ်ဆိုတာကအရေးကြီးလို့နော်ဒီနေ့ယောဂီတို့ဘယ်နည်းရရှိပြီလဲလေရှိလာပြီဆိုတော့ယောဂိတ္တိပါလာတယ်ယောဂိဟောင်းနေရတဲ့အကြောင်းမဟုတ်ဘူးလားခန္ဓာအကြောင်းပြောတဲ့ဝိပဿနာရှုနေတော့ဘာရှုနေတာလဲဆိုတော့အဲ့ဒါကြတနာပဲဒါကြောင့်မလို့ဝိပဿနာမရှုမရှင်းဘူးသွားတကားတမတွေမသိရဘူးလားယောဂိကခုနကိုနေ့ကတရားဆင်ခဲ့တဲ့ဝိပဿနာမရှုမရှင်းဘူးသွားဘာဖြုတ်မဲဒိဋ္ဌိတိတခြားမှာကတ္တလားခန္ဓာမှာကတ္တလားဆိုပြီးရင်ဘုန်းကြီးတို့ဒိဋ္ဌိဂုဏ်ကြီးလေးသင်ရအောင်ပေါ့ဒိဋ္ဌိဂုဏ်ကြီးမသိရင်တကားတမတွေမဖြစ်ဘူးဘာကြောင့်လဲဆိုနှုတ်မို့ရင်ကိုယ်ခန္ဓာကိုယ်မမြင်ငါလို့မြင်မှာပေါ့ငါလို့မြင်တာတဲ့တပည့်နဲ့သူလို့မမြင်ဘူးလားငါလို့မြင်တယ်တဲ့တပည့်နဲ့ငါကငါခင်ရတာပေါ့ငါကငါမခင်ခွေးလားกว่าနွားလားကဟောကိုယ်ကိုပြောရင်ပြောမယ်ငါလူပဲกว่าငါကငါခင်ရမှာပေါ့လောကတကဘုန်းကြီးတို့အရာနဲ့မပြောဘူးလားဟုတ်လားငါလူပဲกว่าကိုယ်ကိုခင်ရမှာပေါ့ကိုသားမိချက်မှာပေါ့လူပဲဟောစတဲ့ပြင်မပြောဘူးလားသို့တော့ဘုန်းကြီးတို့ဓာရီယာပြင်မပယ်ပါဘူးသမှုရိသစ္စာနည်းနဲ့မှန်နေသမှုရိသစ္စာနည်းနဲ့မှန်တယ်ဆိုတော့အဲ့ဒါတခြားနဲ့ပြောနေတာကံနဲ့ပြောနေတာကံနဲ့ပြောလို့နိဗ္ဗာန်မြင်နိုင်မှာမလားဉာဏ်ဝင်မှပါပြီမလဲအဲ့ဒါရမလို့ကံကနေပြီးတော့ဘာကိုကူးမှလဲကံနေနဲ့သူ့ညာသူမှန်တော်လဲပဲအဲ့ကံညံ့မနေရဘူးတဆင့်တည့်အောင်တော့တဆင့်တည့်တယ်ဆိုတော့တခြားကိုတည့်ရမလားဉာဏ်ကိုတည့်ရမလားကဲတို့ပြင်ဉာဏ်ကိုတည့်တော့ယောက်ျားမေးမှာပုဂ္ဂိုလ်တ attva အဖေးမေးလူနဲ့ပြမှာတ attva မြင်ရမလားခန္ဓာမြင်ရမလားကဲတို့ပြင်ခန္ဓာအကြောင်းလေးဒီနေ့နည်းနည်းပြောကြအောင်ပါခန္ဓာကြကြအောင်နော်ခန္ဓာ၅ပါးရှိတယ်လို့မှတ်လိုက်ခန္ဓာဘယ်နှပါခန္ဓာ၅ပါးနော်ဝိဓမ္မာမှာပြောမယ်ဆိုလို့ရှိရင်ခွန်ကြီးတို့ဟုတ်လားရူပခန္ဓာဝေဒနာခန္ဓာသင်္ကြန်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာတဲ့ခန္ဓာဘယ်နှပါ၅ပါးပေါ့ဟုတ်လားအဲဒီမှာခန္ဓာ၅ပါးကြိုးကြည့်ပါရူပခန္ဓာဝေဒနာခန္ဓာသင်္ကြန်ခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာခန္ဓာဘယ်နှပါးပါလိမ့်ဟုတ်ပြီ၅ပါးပေါ့တို့ဖြင့်ကဲဟောမယ်တဝိုင်းတစ်ချက်ကြည့်နော်အဘိဓမ္မာနည်းနဲ့ကြာတော့ပြောပြီသုတ်တန်နည်းနဲ့ကြာတော့ဒီမှာပါတယ်လေဝิญญาณနာယောသရာယရဏသာသဝေဒနာဘယ်နှပါးတို့ဖြင့်ဒါကသုတ်တန်ဒိဋ္ဌာနည်းနဲ့ခန္ဓာ၅ပါးနော်အခုဒီနေ့ဘုန်းကြီးသီးသန့်ခန္ဓာအကြောင်းလေးရွေးပြီးဟောပြီးနေလားလားယောသုတ်တန်ဒိဋ္ဌာနိတဲ့ခန္ဓာ၅ပါးပြောပါဝิญญาณနယောသာလယရဏခန္ဓာယုဒနာအဲ့ဒါသုတ်တန်ဒိဋ္ဌာနိတဲ့ခန္ဓာ၅ပါးဟောအခုခွန်ကြီးဒီမှာပြောနေတယ်အဘိဓမ္မာဒိဋ္ဌာနိနဲ့ခန္ဓာ၅ပါးဘိဓမ္မာဒိဋ္ဌာနိနဲ့ပြောရပါရူပေခန္ဓာဝေဒနေခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝิญญาณနဲ့ခန္ဓာအားလုံးယောဂီတို့မှာကိုယ်ခန္ဓာဘယ်နှပါးရှိတာတို့ဖြင့်ယခုတရားထုတ်နေတာခန္ဓာဘယ်နှပါးကိုအထုတ်တာလဲ၅ပါးကိုဟုတ်ပြီအဲ့တော့ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေအော်ခုမှခန္ဓာ၅ပါးရှိတယ်လို့မှတ်တော့နော်အဲ့တော့ခန္ဓာ၅ပါးရှိတယ်ဆိုတော့ဒီခန္ဓာ၅ပါးကြောင့်ကိုခုရှင်းရမယ်ဟုတ်လားရှင်းလိုက်တော့ဒုက္ခခန္ဓာဝင်တဲ့ခန္ဓာသင်္ကြန်ခန္ဓာသင်္ခါရခန္ဓာဝิญญาณနဲ့ခန္ဓာဆိုတဲ့ခန္ဓာ၅ပါးအလွတ်ကျက်ထားမယ်နော်အခုယောဂီဟောင်းနေဒါကျက်လဲကျက်ထားပြီးတော့ခုထပ်လဲလဲထပ်ပြီးတော့နာဘူးထမှန်သဘောထားဟုတ်လားအဲ့တော့ရူပခန္ဓာဒီတခြားမှာရှိတာလားကိုယ်မှာရှိတာလားရူပခန္ဓာမှာယုတ်28ပါးရှိတယ်ရူပခန္ဓာယုတ်ကနှစ်ပါးရှိ အဲ့ဒီယုံ28ပါးတိချာမှရှိတာလားကိုယ်မှရှိတာလား28ပါးလောက်ရှိတာမှမသိဘူးဆိုဘုန်းတော်တရားဓမ္မတွေမြင်တာလားကန်းတာလားကန်းတာကိုဘာခေါ်လဲအန္ဒကန်းတာကိုအဲ့တော့ကိုယ်မှရှိနေတဲ့ယုတ်ကိုမမြင်တဲ့အတွက်ယုတ်ကိုငါလုံနေတာဒီတခြားလားဒိဋ္ဌိလားအဲ့ဒီကိုဒိဋ္ဌိဆိုတာတရားဓမ္မတွေမရှိတာကိုအရှိလုံနေတဲ့အတွက်အဲ့ဒါကိုဘာယူယူတဲ့ခေါ်မလဲဩလက်သက်ကဘုန်းကြီးတို့တရားဓမ္မတွေလက်ရှိရှိနေတဲ့ရူပခန္ဓာဆိုတဲ့ယုတ်တရားကိုမှယုတ်တရားမှမသိဘူးဆိုရင်ဩတို့တစ်တလုံးတစ်တန်တန်လုံးဒိဋ္ဌိယူယူခဲ့တာပဲရှင်းရောရှင်းလားအဲ့လိုဆိုရင်အဲ့ဒီရူပခန္ဓာဒီတခြားမှာရှားပါလားမိမိကိုယ်ထဲမှာရှားမှာလားတဏှာများလို့ကိုယ်ထဲမှာကဲဒီတော့ကောင်းပြီဒါလေးဆက်သွားအောင်ဆိုရင်ရူပခန္ဓာမှာယုတ်ဘယ်နှပါရှိ28ပါရှိတယ်ဆိုဖြင့်ရူပခန္ဓာဝိညာဉ်ခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတော့ရူပခန္ဓာယုတ်28ပါရှိဆိုဝေဒနဲ့ခန္ဓာကဝေဒနာတစ်ပါးတည်းရှိတယ်လို့မှတ်လိုက်သင်္ခါရခန္ဓာကသင်္ညာတစ်ပါးတည်းရှိတယ်လို့မှတ်လိုက်သင်္ခါရခန္ဓာမှာသာဓမ္မကြီးဟဲ့လားသင်္ခါရခန္ဓာတစ်ပါးပြောကြဆိုသူ့မှာစေတသိက်အပန်း50ရှိတယ်လို့ပြောရှင်းပြီနော်အဲ့တော့စေတသိက်အပန်း50ဆိုတဲ့သကလုံးပါတော့တရားကကျော်သွားတယ်လို့ဖြစ်တယ်။ဘာကြောင့်လဲဆိုပရမတ္တတရားပြောမှဒါကပြန်ပြောလို့အဆင်ပြေမှာကိုဒီတော့ပရမတ္တတရား၄ပါးရှိတယ်နော်ဘယ်နှပါးရှိလဲဒါကြောင့်လို့ခွန်ကြီးတို့ဝိပဿနာဆိုတာဟာတကယ်တော့ကျင့်ရတာမခက်ဘူးနော်ဝိပဿနာဒီအကျင့်မခက်အတိခက်တဲ့ယောဂီတို့ဝိပဿနာဆိုတာဟာအကျင့်မခဲဝိပဿနာရှုပါဝိပဿနာရှုတာတစ်လုံးနဲ့ပြီးတယ်ဝိပဿနာရှုဖို့တော့ကိုကြီးဒီမှာအခြေခံညွှန်လိုက်ရတာဝိပဿနာရှုတယ်ဝိပဿနာရှုတယ်ဟဲ့ဝိပဿနာရှုတယ်ဘာရှုတာလဲဆိုတော့ဟောဒကာမကြီးမခဲဘူးလားဝိပဿနာရှုတာဒီတခြားရှုရလားခန္ဓာကိုရှုရတာလားခန္ဓာဒီတခြားလားအရှုခံလားအရှုခံသိနေရုံနဲ့ဝိပဿနာရှုလို့မရသေးဘူးအရှုခံကိုသိပြီးအရှုဉာဏ်ကိုလည်းတခါသိရပြန်တယ်ဗျာ။ဒါကြောင့်လို့ခွန်ကြီးတို့ဒီသင်္ဏန်းကိုရွေးချယ်တဲ့အခါမှာဆရာတော်ပြည့်ရခုနှစ်မျိုးရွေးထားတာ။အရှုခံအရှုဉာဏ်မပါဘူးလား။ဟုတ်ပြီအခုခန္ဓာ၅ပါးကိုပြောနေတာဒီတခြားကိုသိနေတာလားအရှုခံကိုသိနေရတာလား။အရှုခံရှိရင်အရှုဉာဏ်ကောမရှိဘူးလား။ဟုတ်ပြီအရှုဉာဏ်ကမဲခင်တရားဓမ္မတွေ၅ပါး။မဲခင်အားလုံးရှိတာက၈ပါး။ဘယ်နှပါးရှိလဲ။ဒီတော့အလုံးလုံးတဲ့မကင်က၅ပါးသမ္မာတိတိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာတတိသမ္မာသမာဓိမကင်၅ပါးပေါ့နော်အဲဒီတော့မကင်ကမကင်ပိုင်းကြတော့သွားအဲ့တော့အဲ့ဒီမကင်၅ပါးကအရှုဉာဏ်တရားမကင်၅ပါးသည်ခန္ဓာ၅ပါးကအရှုကံတရားအရှုကံတရားခန္ဓာ၅ပါးနဲ့အရှုဉာဏ်တရားမကင်၅ပါးနဲ့ဒီလိုပဲတွေ့ပေးလိုက်ရုံပေါ့အရှုကံခန္ဓာ၅ပါးရှုဉာဏ်မကင်၅ပါးအဲ့ဒါလေးကိုတွေ့ပေးတဲ့အလုတ်ကယောဂီတို့ရဲ့အလုတ်ရှင်းရှင်းလားတို့မယောဂီတို့ရဲ့တာဝန်ပြီးအရှုခံနဲ့အရှုဉာဏ်နဲ့တွေ့ပေးတဲ့အလုပ်ပဲတခြားလို့ပါရှိတယ်အဲ့ဒါယောဂီတို့ရဲ့နေ့စဉ်နဲ့အချိန်ရှိတွေ့စက္ကန့်နဲ့အများလောရမယ့်အလုပ်ကအရှုခံနဲ့အရှုဉာဏ်နဲ့တွေ့ပေးုံပေါ့အဲ့ဒါဝိပဿနာအလုပ်ခေါ်တယ်နော်ဝိပဿနာဒီဘာနဲ့ဘာနဲ့တွေ့ပေးတာလဲတို့မအဲ့ဒီအရှုခံဒီခန္ဓာဘယ်နှပါးခန္ဓာ၅ပါးဘယ်မှာရှိကိုယ်မရှိတဲ့ခန္ဓာ၅ပါးကိုဘုန်းတော်ဓမ္မတော်ကတသလုံးတသန်လည်းကသိရလားသိပါဘူး။ဘယ်သိမလဲသာသနာမကိမ့်ပဲကို။ဟောခုတော့ဝိမုတ်တိယူကကမြန်မာနိုင်ငံမှာနှစ်ပေါင်း50တနှစ်တည်းကောင်းစားနေတဲ့ခါကျဒီသာသနာကြီးဒီကမ္ဘာမှာမြန်မာနိုင်ငံမရောက်ဘူးလား။အေးအဲ့ဒါကြောင့်မြန်မာနိုင်ငံသားဖြစ်ရတာဘလို့ဘုံလူစရာကောင်းတယ်လေ။ဘုံထုကံထုပါရမီထုရှိလို့တန်လေမြန်မာနိုင်ငံတိုင်းသားဖြစ်တယ်လို့ဓမ္မတွေသဘောပေါက်။ကိုလူမျိုးကိုတိုင်းပြည်ဒီကမ္ဘာအတလို့ချင်းောက်နေတာမဟုတ်ဘူးနော်။ဘုန်းကြီးပြောနေတာတရားတရားလားသစ္စာတရားလားဘာကြောင့်လဲလို့ဆိုတော့ဒီလိုခန္ဓာ၅ပါးကိုပိုင်မဲ့နိုင်တဲ့သေသေးကြကြဟောဖို့ပြောဖို့ဒီတရားတွေကိုထိမ့်ဖို့ဆိုတာကမြန်မာနိုင်ငံမှာပဲရှိတယ်ဘုန်းကြီးတို့ထေရဝါဒဒီနားငါးနိုင်ငံရှိပြီမဲ့လည်းပဲအဓိကကမြန်မာနိုင်ငံပေါ့နော်ဘာကြောင့်လဲလို့ဆိုတော့အခုဟိတ္တာတွေကဘာလို့တကဘာလို့မှရှိမဲ့ဆိုမြန်မာနိုင်ငံတော့များတာရှိရလားဘုန်းကြီးတို့ပရိယတိုက်တွေပရိပါတိုက်တွေမြန်မာနိုင်ငံနဲ့များတာဘယ်မှမရှိဘူးဘယ်တော့ပဲကဘာကြီးတိုးတက်လို့လကဘာတက်နေနေခန္ဓာအိုက်တဲ့တက်ကိုပင်တဲ့နေရာရှိရလားဘူးမာမြန်မာနိုင်ငံကနေအကုန်လုံးကိုတကဘာလုံးကိုဖျက်နေရတာနော်ဆရာတော်တန်ဃာတော်တရားဟောဥမာဆရာဘုရားဆရာကြီးဦးကိုင်ကားတို့အစရှိတယ်ဒီလိုဆရာကြီးတို့ဥပခေတို့အကုန်လုံးဒီလိုလှည့်ပြီးတော့ဖျက်လာနေမရှိဘူးလားအဲ့ဒါဒီတရားကိုဥမာဖျက်နေတာပေါ့အဲ့တော့ကိုကမြန်မာနိုင်ငံမှာမို့မြန်မာနိုင်ငံမှာကြီးပြီးတော့ဒီအသည့်ကိုမှရှိနေတဲ့ခန္ဓာရဲ့အကြောင်းလေးမှမသိဘူးဆိုရင် ကိုယ်တော်ဒီကားဓမ္မတွေအားလဲနားလဲလို့ရှိအောင်မလားဒီကိတင်းတင်းကြပ်ကြပ်ပြောရင်ကိုယ်လည်းမိုက်တယ်လို့မရှိဘူးလို့ပြောရမှာပေါ့ဒီတော့ယနေ့ဘုန်းကြီးတို့ဒီကားဓမ္မတွေအမတန်မဟာကံထုရလို့ဒီခန္ဓာအကြောင်းတွေကိုသိခွင့်ရတာမဟုတ်ဘူးလားခန္ဓာအကြောင်းတွေကိုသိခွင့်ရတော့အရှင်မြတ်ဘာဖြစ်မလဲဟောခန္ဓာအကြောင်းကိုမသိတာကဘုန်းတော်ပြောတယ်ဗါတယ်လေအန္တခန္ဓာအကြောင်းကိုမသိတာကမသိတဲ့အတွက်ခန္ဓာကိုငါချင်နေတာကဒိဋ္ဌိဗါတယ်လေဒိဋ္ဌိအဲ့ဒီတော့မရှိတဲ့ဥစ္စာကိုရှိတယ်လို့သွားပြီးတော့ထင်တာလုပ်နေတယ်တခြားဖြစ်တာလားယူနေတာလားတခြားယူယူတာလားဒိဋ္ဌိယူယူတာလားဘုရားပြင်အဲ့ဒါကိုပုထုရှင်လို့ခေါ်တယ်ယူတာကိုယူတဲ့အတွက်ဘာခေါ်လဲဘုရားအမှန်ကိုမမြင်တာကအန္တယူနေတာကပုထုရှင်ဘုရားအန္တပုထုရှင်ဆိုတာအကံအယူတဲ့အဲ့ဒါဘုန်းကြီးတို့မြန်မာနိုင်ငံမှာမွေးမိဗမာပဲနေနေဒီတရားကိုမသိတဲ့ပုဂ္ဂိုလ်ကိုဘုရားကဘယ်လိုမိတ်သွားတာလဲအကံအယူတဲ့ဒါပေမဲ့အဲ့ဒီတရားကိုမသိတဲ့ခါကျတော့ကိုယ့်ကိုယ်ကံမှန်းလည်းမသိယူမှန်းလည်းအေးဘောသူကံတဲ့ပုဂ္ဂိုလ်တော့ကိုယ့်ကိုယ်ကံမှန်းတော့သိရင်သိမှာပေါ့ဗျာတကယ်လောကမှာပေါ့နော်ယူတဲ့ပုဂ္ဂိုလ်ကသူ့ကိုယူတာလို့မဟုတ်ဘူးသူယူသူယူနေပြီသူ့ကိုယူတယ်လို့သိပါ့မလားသူကသူတော့ယူတယ်လို့မသိဘူးတခြားသူကသူကပြန်ပြီးတော့ယူတယ်လို့ထင်တာအမှတယောက်ဆရာကောင်းတာနော်လောကလောကပြောတယ်ဟုတ်လားအဲ့ဒီလိုပဲလောကလိုပဲအခုယနေ့ခွင်းလို့တရားဓမ္မတွေလည်းပဲအခုဟောဒီခန္ဓာ၅ပါးကိုမမြင်တော့တခြားလားအန္တလားခန္ဓာ၅ပါးကိုမမြင်တော့ဒီခန္ဓာ၅ပါးကိုငါထင်ပြီးတော့ငါလို့ပြောငါလို့ဆောင်ရွက်နေတာဒီတခြားလားဒိဋ္ဌိလားဘုပြင်းအဲ့ဒီဒိဋ္ဌိနဲ့တရားဓမ္မတွေမယူဘူးလားတော့ယူတာကိုကုထုရှင်မမြင်တာကအန္တဒါကိုပြောနေတော့အန္တပုရုသေမြမလူပြန်တော့အကံအယူတဲ့ကိုယ့်ကိုယ်တရားဓမ္မတွေအဟုတ်ကြီးထင်မနေနဲ့ဟောဒီတရားမှမသိရင်ကိုယ်နာမည်ငင်းနာမရပါတယ်ခုမှငင်းနာမည်ပေါ်တော့တာလောကတော်တော်ခက်တယ်ဘလောက်ပဲဖြစ်ဖြစ်နာမပညာတွေဆိုတာလေငယ်ငယ်တော့မိဘကလည်းဘလို့ပဲခေါ်နေလေဟဲ့လားဟောကြီးတဲ့ခါကျတော့နာမည်တွေကို၄၅၆လုံး၇လုံးမနေ့ကမှတ်ရတယ်ချိုးနာမည်တွေဗျာအပြောင်းလဲတွေပေါ့ဗျာနော်နာမပညာပိုင်းတော်တော်ဘုန်းကြီးတို့သင်တဲ့ခါကျတွေ့လာပါလိမ့်မယ်လားနာမပညာဟုတ်ငယ်ငယ်တော့တော်မှနေတော့ဘွဲ့ထုံးလို့ဘာလို့မိပါလေဒါလည်းပဲတရားလုံးကဘွဲ့ထော်ပဲပြီးတာမျိုးရောက်လာတဲ့ခါကျတော့ဟောတဲ့ခါဓမ္မတွေဟောကိုကနာမည်လေးကမာဂရက်ဒီပါလိဖြစ်လာဒီတော့မနော်အဲ့တော့ဘုန်းကြီးတို့မာဂရက်ဘွဲ့ထော်လေးလည်းခေါ်လို့မဖြစ်ဘူးဆိုတော့ဘွဲ့ထော်လို့သွားမောရင်ဒီခါဓမ္မတွေရိုက်ကုန်ခံရမှာမဖြစ်ဘူးဘွဲ့ထော်မရှိဘူးပြောမယ်မကရဲလာမိတော့မှရှိတာပေါ့အကြောင်းလဲသဘောပေါ့နော်ဒီတော့ပါပဲဖြစ်ဖြစ်ငင်းနာမရွက်ထော်ွက်ထော်ပါပဲအတိတ်ပဲပေါ့နော်ဒါဥပမာဟလားကိုလည်းပဲဘုန်းကြီးတို့ယောဂီတွေငင်းနာမရပါတဲ့လေအကံအယူခုမှခုကအဟုတ်ကြီးလုံမနေနဲ့ခုတော့ဟုတ်သွားပြီဘာကြောင့်လဲဆိုတော့အကံလည်းပျောက်ပြီအယူလည်းဘာဖြစ်လို့ပျောက်တာလဲဆိုတော့ဒီတရားတွေနာပြီဒီတရားတွေအထုတ်နေလို့ပျောက်တာခုမှခွန်ကြီးတို့ယောဂီတွေခွန်ကြီးတို့တွေတရားဓမ္မတွေခုမှဖြေတော့ရတာတသလုံးကယောဂခုမှတော့ရတယ်ဗျာရှင်းရှင်းလားတို့ပြအကံယူပျောက်တာကတရားနာတာကဖြေတဲ့ဓမ္မတွေလိမ့်တာပေါ့တရားနာတာကတရားထုတ်တာကဖြေတော့တာတို့ပြခုရိပ်သာလာနေတာဘာလာလုပ်ကြတာဖြေလင်းဖြေတော့နေကြတာတဲ့ဘာယောဂပျောက်ဖို့အယူအကံအကံယူပျောက်ဖို့ဖြေလင်းဖြေတော့နေရတာတို့ပြင်ဘုန်းတို့တရားဓမ္မတွေတရားမှလူကောင်းမပါဘူးဖြစ်နေတယ်။ဝေဒနာတွေရောဂါတွေဖြစ်နေတာ။မသိကြဘူးလား။ပဋိစ္စသမုပ္ပါဒ်နဲ့ပရမတ်သစ္စာတရားနဲ့လည်းကြည့်လိုက်ကြ။အော်ဟုတ်တာပေါ့တို့တို့တသက်လုံးကအကံအယူနဲ့လူမမာတွေပဲဟုတ်။ဒါကြောင့်မြတ်စွာဘုရားကိုလိုမြတ်ကြီးတဲ့ခြားနဲ့တူတာလားဆင်းစရာကြီးနဲ့တူတာ။ဘုရားဟောတဲ့ဒေသနာတွေခြားနဲ့တူတာလားဆင်းကြီးနဲ့တူတာလား။ဘုရားကိုလိုမြတ်ကြီးကဆင်းစရာကြီးသူဟောခဲ့တဲ့တရားတွေကဆင်းကြီးတွေအဲ့ဒီသိနေတယ်ကိုယနေ့ဘုန်းတော်တွေတရားတော်တွေခေါ်ပြီးတော့စားနေတာဗျဘာလို့လဲအဲ့တော့သူဆေးကိုသူအချိုးကျနေတရားတော်တွေစားမှယောဂကြောက်မှာတုတ်တီတုတ်တီသွားလုံမနေနဲ့ဒီတော့ချင်းချင်းငန်းငန်းခါကဘာလို့ရမလဲစားကိုစားရမယ်ဒါမှယောဂကြောက်မှာဘူးအမလီဒီသိကချင်းနဲ့ဒီသိကငန်းနဲ့ငါမစားဘူးမလုံနဲ့မစားရင်ယောဂကြောက်ပါမလားဒါဥပမာပြောတာပါအဲ့တော့ဘုန်းကြီးတို့ယနေ့တရားထုတ်တယ်ဆိုတာကတော့ခန်းရင်လည်းခါမယ်ငန်းရင်လည်းငန်းမှာပေါ့သက်တာပါမလားမသက်တာလည်းဘာမှတရားဓမ္မကြီးညာမနေနဲ့လှုပ်တာလှုပ်ဟောဒီလိုပဲတိုက်သွင်းရမှာပဲကိုရှင်းပြီနော်အဲ့တော့တရားထုတ်တဲ့အခါကခုနလောကအယတာနဲ့ပြောရင်ငန်းနဲ့ခါနဲ့မရှိမတတ်ဖြစ်တာဖြစ်ကောင်းဖြစ်မယ် သို့တော်လည်းငန်းချင်းလဲငန်းခါချင်းလဲခါတူးချင်းလဲတူးတကားတို့မှာစာကိုစာစာမှာဗာပြည့်ယောဂကြောင့်လေအဲ့ဒီလောကဥပမာကဲ့သို့ပဲဒီနေ့တရားပြောတဲ့ပုဂ္ဂိုလ်လေးညောင်ညောင်ကျင်ကျင်ကြိုက်ကြိုက်ခဲခဲဖြားဖြားနာနာအာသာအာထုပိတ်ခြင်းပိတ်ဝစီအာထုနော်နော်တော်တော်ဒီကိုယ်တော့ရေးရစ်ဆက်တဲ့ပြောတယ်မထင်နဲ့ဘာကြောင့်အတာပြီးလုံးလာဝရိယလေဘုရားကိုယ်တော်တိုင်ကအယိုးကျင်ကျင်အရေခန်းကအာထုပါလို့မတိုက်တော့ဘူးလားဘုန်းကြီးပြောတာတော့တော်တော်နည်းနေသေးတယ်။ဖယားကအယိုးကျင့်ကျင့်အရေးခံခံပေါ့နော်။ဒါကြောင့်မို့အဲ့ဒီဖယားရဲ့စကားတော်တရားတော်တိုင်းအယိုးကျင့်ကျင့်အရေးခံသေးသေးကြီးကြီးကာနမဘုန်းကြီးအားထုတ်ရမှာ။အဲ့ကြောင့်မို့အားထုတ်မှလည်းပဲခေါင်းသားပြောတဲ့ယောဂကမပြောင်းဘူးလား။အေးပြောင်းမယ်။အဲ့လိုဆိုရင်ခေါင်းသားပြောတဲ့အဘိဓမ္မာတရားက၄ပါးရှိပရမတ္တတရား၄ပါးရှိတယ်။ပရမတ္တတရားဘယ်နှပါးရှိ။ကလေးပါးကယုတ်ကဲ၊စေတသိက်ကဲ၊စိတ်ကဲ၊နိဗ္ဗာန်ရဲ့တဲ့။ဘယ်နှဘယ်နှခုရှိလဲ။ယုတ်ပြောတာမှာယုတ်တိတိစိတ်နိဗ္ဗာန်ပရမတ္တတရား၄ပါးဒါကအလုံးလေးပဲတော်တော်လေးတော့ကြာဝနာဝရှိတယ်စိတ်အကျေတော့မပြောတော့ဘူးเนาะအဲ့တော့ပရမတ်ထူတဲ့သဘောတရားကမဖောက်မပြန်သာဝရမှန်ကန်တဲ့သဘောလို့ဒါလေးမှတ်လိုက်အောင်ပရမတ်ပရမတ်ဆိုတာဘာလဲလို့မေးစရာရှိတယ်ပရမတ်ဆိုတဲ့သဘောသည်မဖောက်မပြန်သာဝရသာဝရပါသေးတယ်သာဝရမှန်ကန်နေသောသဘောปรมัตถ์ဆိုတာဘာလဲလဲကြောဝိပဿနာအထုတဲ့ပုဂ္ဂိုလ်တွေဒါလေးတော့နားလည်ထားရမယ်เนาะအလွယ်ကျက်မဲ့ဟုတ်လားပြီးတော့ဩဘာကြောင့်လဲလို့ဆိုတော့ဝိပဿနာဆိုတာပြညာအထုလို့မရပရမတ်အထုရမှာဘာဝအထုရမှာလဲအဲ့တော့ปรมัตถ์ဆိုတာဘာလဲလို့မေးရင်မဖောက်မပြန်အမြဲတမ်းသာဝရမှန်ကန်နေသဘောဘယ်တော့ဖြစ်ဖြစ်တရားဓမ္မတွေမဖောက်ပြန်မဲ့မှန်ကန်နေတဲ့သဘောပေါ့ပြီးတော့မှရှင်းကြရတယ်ရှိသေးတယ်ဟုတ်လားအဲ့တော့အမြဲတမ်းမပေါင်းပြမှန်ကန်တဲ့သဘောက၄မျိုးပဲရှိဘယ်နှမျိုးလဲယုတ်စေတသိက်စိတ်နိဗ္ဗာန်ဟုတ်ပြီဒီလိုဖြစ်ရင်ဒီနေရာမှာဆင်ခြေတွေတက်တော့မှာနော်အမျိုးမျိုးကွန်ပလိန့်တက်လာလိမ့်မယ်ပရမတ်တိမပေါင်းမပြအမြဲတမ်းမှန်ကန်ပြီးတော့သဘောရှိတယ်လို့ပြောတော့အခါကျတော့ယောဂီတို့ယုတ်ကိုသင်တဲ့ခါမှာယုတ်တိမဖောက်ပြန်လားဖောက်ပြန်လားရုပ်ပတိတိရူပံယုတ်ကတဘောလေးနည်းနည်းပြောအောင်နော်ယုတ်တိအမြဲတမ်းမဖောက်ပြန်ဘူးလားယုတ်ကုလားပြောတာဘာလို့လဲ28ပါစေတသိက်က52ပါစိတ်က80ကိုအကျေ128နိဗ္ဗာန်တိဆိုတော့အာလုံးပေါင်းတော့ပရမတ္ထတရားဘယ်နှပါ4ပါပရမတ္ထတရား4ပါယုတ်စေတသိက်စိတ်နိဗ္ဗာန်အဲ့တော့ယုတ်တိ28ပါးတွင်ရုပ်ပတိတိရူပံဆိုတော့ယုတ်တိမဖောက်ပြန်လားဖောက်ပြန်လား။ဒါအောင်အဲ့ယုတ်ဘုခွန်ကြီးတို့ခန္ဓာနဲ့ဟိုတဲ့စာနယ်ပြောတော့ရူပခန္ဓာလို့မပြောဘူးလား။ယုတ်ကိုပါခန္ဓာလို့ပြော။ဒီတော့ယောဂီတို့ရဲ့စာပဲကလေးတွေမှာသင်တဲ့စာပဲကလေးလို့ပြန်ပြီးတော့ကြည့်ပဲဆိုရင်ဟောဒီရူပခန္ဓာဘလို့ပါတယ်လေ။ဖောက်ပြန်မှုသဘောတရားအစုအလုံးကျက်ထားနော်။ရူပခန္ဓာပဲသဘောရှိတို့ပြဖောက်ပြမှုသဘောတရားဒီတရားမှရှိတာလားကိုယ်မှရှိတာလားဒီနေ့သင်ငြိမ်မရဘူးเนาะနောက်နေ့မှရုပ်ဘက်ခန္ဓာကိုဘုန်းကြီးတို့ဓာတ်ခွဲပြသွားမယ်ဟဲ့လားရုပ်ဘက်ခန္ဓာဒီဖောက်ပြသဘောတရားဆိုတော့ကဆံပြားကနေခြေပြားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဘာခန္ဓာတွေ့ဖောက်ပြတဲ့သဘောတရားတွေ့မယ်အဲ့ဒါကိုဘာခန္ဓာခေါ်ပါလိမ့်တို့ပြခொနည်းကပရမတ္ထဆိုတာဟာမဖောက်မပြန်ခြာဝရမှန်ကန်တဲ့သဘောလို့မပြောဘူးလားဟောဒီမှာကြည့်ဆန့်ကျင်နေပြီရူပခန္ဓာဖောက်ပြန်မှုသဘောတရားဆိုတော့ဖောက်ပြန်နေတာဆိုဘယ်လိုပြုလို့ပရမတ္ထသဘောဖြစ်မလဲမေးစရာမရှိဘူးလားအေးအဲ့ဒါသံမံဘုရားပါဒကလေသွားရောဒါကိုသေးသေးကြဲဂါကနန္ဒနာရှေ့မှကြားဘူးဆိုဘုန်းကြီးတို့တက်တလုံးတက်တန်များလုံးကဒီလိုပဲရောကတော့ကဖြစ်နေမှာပေါ့အဲ့တော့ဘုန်းကြီးတို့တို့ဒီဃာရမတို့အမတန်ကိုအသင်အပြတ်တက်တဲ့မဟုတ်ဆရာတော်ပြည့်ရဲ့တရားတော်တွေနဲ့လာပြီးကြုံတဲ့ခါကျတော့လွယ်လွယ်ကူကူသိခင်ယူရတာဘုန်းကြီးတို့တော်တော်ကန်ထူပါပဲနော်ဒီတလုံးနဲ့ကိုတော်တော်ကန်ထူနေပြီနော်ယုတ်ကိုကြည့်ရင်ဘယ်လိုတွေ့ရမလဲအခုယောဂီတို့တရားထိုင်နေတာဟာသေးသေးချာချာကြည့်လိုက်တော့ပူတာတွေညောင်းတာတွေကျင်တာတွေကြိုက်တာတွေလှုပ်ရှားတာတွေရိုးရိုးရွားမှဒုလိုတိုင်းနေမတွေ့ရဘူးလားအဲ့ဒါဘာတွေဖြစ်နေလဲဖောက်ပြန်နေတာနော်ဖောက်ပြန်နေတာကိုခွန်ကြီးတို့ကိုသိနေအဲ့ဒါဘယ်သဘောတရားလဲယုတ်သဘောတရားဘယ်သဘောတရားလဲအဲ့ဒီဖောက်ပြန်နေတာဒီယောက်ျားမိန်းမဟုတ်ကဲ့လားနာနေတဲ့ချက်မှာနာတော်ဥဒေချမင်းကြည်တယ်မှာနာနေတာဒီဘာတရားလဲယုတ်တရား နာနေတာဒီမပေါက်ပြန်လာလားပေါက်ပြန်နေတာလားအဲ့ဒီယုတ်တရားတွေကိုဒီကာရမတွေဟဲ့ယုတ်ဟာနာနေတယ်နာနေတာဒီယောက်ျားလားမိန်းမလားလို့မေးရင်မဟုတ်ဘူးယောက်နာနေတဲ့မှာယောက်ျားရှာလို့ရရင်လားမိန်းမရှာလို့ရရင်လားတို့ပြီးငါရှာလို့ရရင်လားသူရှာလို့ရရင်လားဘယ်ရမလဲနာတာဒီတခြားလားယုတ်တရားလားယုတ်တရားကိုတခြားတွေ့ရမှာလားပေါက်ပြန်တာတွေ့ရမှာလားတရားထိုင်တာဩပေါက်ပြန်တာတွေ့မှာပေါ့အဲ့လိုတို့ပြင်ပရမတ္ထသဘောတရားတွေမဖောက်မပြန်သာဝရမှန်ကန်နေပြောလို့ဒီမှာဖောက်ပြန်နေတယ်ဆိုတော့ဘယ်လိုလို့ပရမတ္ထကပြောမလဲအရေးကြီးတယ်နော်ဟုတ်ပြီဒီတော့စကားနည်းနည်းအာယုံတွေကစိတ်မသွားနဲ့အာယုံစိုက်လိုက်သမားကဲဒီလိုဖြစ်ရင်ယောဂီတို့မနေ့ကတရားမထိုင်ဘူးလားတခြားရှုတာလားခန္ဓာရှုတာလားမဖောက်ပြန်တာတွေ့တာလားဖောက်ပြန်တာတွေ့တာလားတဏှာကြီးထိုင်ပြီးရှုတော့တဏှာကြီးလုံးဖောက်ပြန်နေတာမတွေ့ဘူးလားအကဲလို့နောက်နှစ်နာရီရှုရင်နှစ်နာရီလောက်ဖောက်ပြန်နေတာမတွေ့ရဘူးလားကဲဒီလိုဖြင့်တဏှာရှုလဲဖောက်ပြန်တာတွေ့တယ်နှစ်နာရီရှုလဲကဲဒီလိုဖြင့်မနေ့ပြန်မှရှုရင်လဲညကြတော့မှရှုရင်လဲအိုးအိတ်ကျော်သွားတော့တင်းနိုးတဲ့ကမှထားရှုရင်လဲယခုရှုရင်လဲဒီဖြင့်အဲ့ဒီခန္ဓာကြီးကိုညာစိုက်တဲ့မြတ်ကလပ်ပါလို့မဖောက်မပြန်တဲ့အချိန်ဘယ်ချိန်ရှိလဲဒီဖြင့်ဒီဖြင့်နေ့ရှုလဲဖောက်ပြန်တယ်ညရှုလဲဖောက်ပြန်တယ်ဟဲ့လားယခုရှုလဲအိုးဘယ်ချင်းရှုရှုဘာဖြစ်နေလဲအဲ့ဒီဖောက်ပြန်တာဒီမြဲတာလားမမြဲတာလဲမြဲနေတယ်နားမနားသိမဝေးနဲ့နော်ဖောက်ပြန်တာဘာဖြစ်လဲရုပ်ကလူရှင်းရောရှင်းရလားမသိဘူးအဲ့ဒီဖောက်ပြန်တာဒီအချိန်မရွေးကြည့်အချိန်မရွေးဖောက်ပြန်တာပဲမြင်နေတယ်မြဲသောကြောင့်သူ့ကိုပရမတ္ထတရားလို့နားလည်ရတယ်သို့တော့ပရမတ္ထက2မျိုးရှိသေးတယ်သင်္ခတပရမတ္ထနဲ့အသင်္ခတပရမတ္ထနော်ဟုတ်နိဗ္ဗာန်ကအသင်္ကတပရမတ်ဟောဒီခုနခန္ဓာကသင်္ကတပရမတ်နည်းနည်းညတမျိုးတက်လိုက်ပါအသင်္ကတပရမတ်သင်္ကတပရမတ်ကျိုးသားမသင်္ကတပရမတ်ဆိုတော့ဖောက်ပြန်ပြည့်စင်တဲ့ထာဝရမှန်ကန်သောကြောင့်သူဒီသင်္ကတပရမတ်ခေါ်တာဟောဒီကတော့ဘယ်တော့မှမဖောက်မထာဝရတည်ငြိမ်အီးချမ်းနေတဲ့သဘောရှိနေသောကြောင့်သူအသင်္ကတပရမတ်ခေါ်တာဒါတော့ဆိုယောဂီတို့ ਪਰ မတ္တတရားနေနေတော့ဉာဏ်ပြီးလောက်ပြီနော်ဘုရားပြောဒီပြဿနာကိုမနှဲရှင်းရတယ်ယုတ်ကအမြဲတမ်းဖောက်မဘာဖြစ်လို့မဖောက်မပြန်တဲ့ဥဒ္ဒါ ਪਰ မတ်ကိုဘယ်နဲ့ကြောင့်ဖောက်ပြန်နေလို့ ਪਰ မတ်ကိုပြောတာလဲလို့ဆိုတော့ तू ကဖောက်ပြန်ခြင်းဘာဖြစ်နေလဲငဲနေတယ်ဘယ်လိုငဲတာလဲဆိုတော့ဖောက်ပြန်ခြင်းငဲတာပြောတာနော်ခုကြည့်ရင်ဖောက်ပြန်တယ်ခဏကြာမှကြည့်ရင်စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့ကြည့်နေရင်နိုင်တိုင်းနိုင်တိုင်းကြည့်နေရင်ဘယ်အချိန်ကြည့်ကြည့်မဖောက်ပြန်တဲ့အချိန်ရှိရလားအဲ့ဒီဖောက်ပြန်မှုဒီငဲနေတော့ကြောင့်သူဒီသင်္ခတပရမအေးဒါတော့ဆိုလို့နေသဘောပေါက်သွားပြီနော်တဝိပဿနာရှုတာကလွယ်လွယ်ရဲ့အဲ့ဒီနားလည်အောင်ပြောရတာကလည်းမနေ့ပြောနေရတယ်ပေါ့နော်ရှင်းပြီနော်အဲ့လိုဆိုကိုပရမတ္တတရား၄ပါးကိုပြန်ပြောပါယုံစေတသိက်စိတ်နိဗ္ဗာန်အဲ့တော့နိဗ္ဗာန်ဒီဘာပရမအသင်္ခတပရမနိဗ္ဗာန်ဒီဘာပရမဩဒီခန္ဓာ၅ပါးကဘာပရမသင်္ခတပရမဘာပရမလဲသင်္ခတပရမဆိုတာလူပြင်းရုပ်ရဲ့သဘောတရားဒီတရားလားဖောက်ပြန်နေတဲ့သဘောတရားလားဝေဒနာသင်ညာစေတသိက်အစရှိတယ်ဟဲ့လားဒီစေတနာဆိုတဲ့ဒီတရားတွေလည်းပဲတရားလားဖောက်ပြန်နေတာလားစိတ်တွေလည်းတရားလားဖောက်ပြန်နေတာလားအဲ့တော့ဒီဘောခန္ဓာ၅ပါးကိုဘုန်းကြီးတို့ဒကာတော်မတွေအဘိဓမ္မာနေတွေ့လိုက်တော့ယုတ်က28ပါးယုတ်ကဘယ်နှပါးလဲတကယ်တော့စေတသိက်52ပါးရှိတယ်စေတသိက်52ပါးကိုခန္ဓာနဲ့ဖွဲ့လိုက်တော့ဝေဒနာစေတသိက်ကတစ်ခုသင်ညာစေတသိက်ကတစ်ခုကျန်တဲ့50ကသင်္ခါရခန္ဓာဒါပြီးစေတသိက်52ပါးကိုခန္ဓာဖွဲ့လိုက်တော့3ပါးရတယ်ခန္ဓာဖွဲ့တော့ဒါကြက်ထားနော်ယောဂီတို့ဘုန်းကြီးတို့သဘောတရားပြောပြီးအဲ့ဒါကိုစာကြက်ထားမယ်ဟုတ်လားတော့မှတ်ထားရမယ်ဆိုရင်စေတသိက်ဘယ်နှပါးရှိ52ပါးအခုယောဂိတိနေမှတ်လိုက်သားမှာစိတ်သိဘယ်နှပါးစိတ်28ပါးစိတ်ကဘယ်နှပါးအဟုတ်နဲ့ယောဂ28ပါးစိတ်သိက89ပါးစိတ်ဘယ်နှပါးအကျေတရား20ပါးအဲ့လောက်ပဲမှတ်ထားလိုက်ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကအဘိဓမ္မာကိုသင်မှာမဟုတ်ဘူးနော်တရားအားထုတ်တိုင်းမှုအတွေ့ကိုတရားအားထုတ်ဖို့အရှုခံလေးတွေရအောင်သင်နေတာဝိမာဟုသင်တော့အေးစေတဲ့ဘုန်းကြီးတို့ရွာမပရိယတ်တွေစတင်နေတဲ့သွားသင်နော်ခမတန်ဃာတွေဝိမာတွေတောက်လျှောက်သင်ပေးနေတယ်ဒီမှာအဲ့လောက်သင်နေမရဘူးတရားရှုနိုင်ဖို့အတွက်ခလိအရှုခံကိုသင်နေတာအခုဘာကိုသင်နေတာလဲ ဟုတ်ပြီအဲ့လိုဆိုရင်ကခုခန္ဓာ၅ပါးပြောကြည့်ပါရူပခန္ဓာဝိရဏခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာပါတယ်ပါသူအဲ့ဒီခန္ဓာ၅ပါးဒီချမ်းမှာရှိတာလားကိုယ်မှာရှိတာလားကိုယ်မှာရှိနေတယ်လို့ပြင်အဲ့ဒီခန္ဓာ၅ပါးသဘောတရားนี่ရောက်ကြတာနော်ဆိုပြင်ရူပခန္ဓာဖောက်ပြမှုသဘောတရားအစုဆိုတမ်းမှာဝိရဏခန္ဓာခံစားမှုသဘောတရားအစုသင်္ညေခန္ဓာမှတ်သားမှုသဘောတရားအစုသင်္ခါရခန္ဓာစိတ်သောမှုစေတနာသဘောတရားအစုဝိညာဉ်နဲ့ခန္ဓာသိမှုသဘောတရားအစုအလုံးပဲပါအဲယောဂီတို့စာရွက်တွေထဲမှာရှိတဲ့ယောဂီဟောင်းတွေတရားပြီးရပြီးသားလို့ကဲဆိုကြည့်ညီလူညာလို့ဆိုလိုက်ရူပခန္ဓာဖောက်ပြန်မှုသဘောတရားအစုဝိရဏခန္ဓာခန္ဓာမှုသဘောတရားအစုသင်ညေခန္ဓာမှတ်သားမှုသဘောတရားအစုသင်္ခါရခန္ဓာစိတ်ဆောင်မှုစေတနာသဘောတရားအစုဝိညာဉ်နဲ့ခန္ဓာသိမှုသဘောတရားအစုခန္ဓာဘယ်နှပါအဲ့တော့အဲ့ဒီခန္ဓာ၅ပါးဟာဘုရားအလို့ကျက်ထားနော်အဲ့လို့ဆိုရင်ဒီခန္ဓာ၅ပါးတိတရားမှရှိတာလားကိုယ်မှရှိတာလားသဘောတရားလေးတွေမြင်အောင်ကြည့်ရမှာပေါ့ကိုယ်မှရှိနေပြီဆိုတဲ့ကဘုဘခန္ဓာမှာယုတ်28ပါးတွင်အဲ့တော့ဒီနေရာမှာဒီအားလုံးကိုဒီခန္ဓာ၅ပါးကိုအခုသင်တာတော့ဘုရားတို့မဆုံးသေးဘူးနော်ဒီခန္ဓာ၅ပါးကိုမြင်ပြီဆိုတော့အဲ့ဒီခန္ဓာ၅ပါးဒီဘယ်မှာရှိလဲကိုယ်မှာရှိနေတယ်ဟုတ်ပြီအဲ့တော့ကိုယ်မှာရှိနေတဲ့ခန္ဓာ၅ပါးကယခုဘုန်းကြီးတို့တရားဟောနေတဲ့ခန္ဓာ၅ပါးတရားနာနေတဲ့တရားဟောတရားနာနေတဲ့ခန္ဓာ၅ပါးကကံမြင်ခန္ဓာ၅ပါးလို့မှတ်ရမယ်ဘာခန္ဓာ၅ပါးလဲတို့ပြင်အဲ့ဒီခန္ဓာ၅ပါးဟာဘယ်ကနေရောက်လာတာလဲလို့ဘုန်းကြီးတို့လေ့လာတော့မယ်ဒီခန္ဓာ၅ပါးကိုဘယ်ကရောက်လာလို့ဖြစ်တယ်ဒီတော့ဘုန်းကြီးတို့သင်တာကတခြားသိရမှာလားပရိစ္ဆေသမုပ္ပါဒ်သိရမှာလားပရိစ္ဆေသမုပ္ပါဒ်ကသဘောတရားဆိုရုံနိုင်ဤကြောင်းကျိုးဆက်ကိုသင်ပါဘာလို့သင်ပါလဲတို့ပြင်ခန္ဓာ၅ပါးကိုအချင်းချင်းလိုက်တော့ယုတ်တရားနဲ့နံတရားတို့ပြင်ယုတ်ခန္ဓာတစ်ခုနဲ့နံခန္ဓာ၄ခုခန္ဓာ၅ပါးကိုယုံနဲ့နာနဲ့ခွဲတော့နှစ်ခုမရဘူးလားယုတ်တစ်ပါးနံတစ်ပါးသို့တော့နံတစ်ပါးမှာခန္ဓာခွဲလိုက်တော့နာမခန္ဓာက၄ပါးနာမခန္ဓာကမနှစ်ပါးတို့ပြင်ရူပခန္ဓာက၁ပါးပေါင်းလိုက်တော့ခန္ဓာဘယ်နှပါးခန္ဓာ၅ပါးလို့ပဲပြောပြောယုံနဲ့နှစ်ပါးလို့ပဲပြောပြောစကားလည်းမတည်းအတူတူပဲနော်အဲ့လို့ဆိုရင်အဲ့ဒီခန္ဓာ၅ပါးနဲ့ယုံနဲ့နှစ်ပါးဆိုတဲ့တရားဟာတခြားမှာရှိတာလားကိုယ်မှာရှိတာလားကိုယ်မှာရှိနေပြီပေါ့နော်အဲ့တော့ကိုယ်မှာရှိနေတဲ့ခန္ဓာ၅ပါးယုံနာ၅ပါးကိုဘုညိုတရားဓမ္မတရားဟောဘယ်မှာရှိလဲဘယ်မှာရှိဘယ်ကနေလာတာလဲဒီခန္ဓာ၅ပါးယုံနာဘယ်လိုဖြစ်လာတာလဲစသဖြင့်သိဖို့အရေးကြီးဘူးလားဆိုပြင်ယခုတရားဟောတရားနာတိတာတရားနဲ့ဟောတာလားခန္ဓာ၅ပါးနဲ့ဟောတာလားတရားနာနဲ့ယောဂီတွေဘာနဲ့နာဆိုပြင်အဲ့ဒီနာနေတဲ့ဟောနေတဲ့ခန္ဓာ၅ပါးကဝိပါကောခန္ဓာ၅ပါးလို့လည်းခေါ်သလိုကံမြင်ခန္ဓာ၅ပါးလို့လည်းခေါ်တယ်ဘာခန္ဓာ၅ပါးလဲအဲ့တော့သဝိုင်းကိုတစ်ချက်လေးကြည့်လိုက်နော်။ဟောဒီမှာကြည့်အတိတ်မှာကိလေသာဝကာမဝမရှိဘူးလား။ဘာဝဘာဝလဲ။ကိလေသာဝနဲ့ကာမဝဒီတခြားဝလားအကြောင်းဝလား။အဲ့ဒီအကြောင်းဝကိလေသာဝကာမဝကြောင့်ယခုဘုန်းကြီးတို့ဒကာဓမ္မတွေဝိပါကဝရတယ်နော်။ဟိုနံပါတ်၄ကိုသွားမကြည့်နဲ့။နံပါတ်၄ကဝိပါကဆိုမြန်မာလိုအကျိုး။ဝဆိုတာကလုံးဝိုင်းကဏ္ဍနော်။ပြောအကျိုးပေးတာလေဟဲ့လား။ဒီတော့ဒီညမှာအကျိုးဝတ်ဆိုတာကဝိပါကဝတ်ကိုပြောတာဝိပါကဝတ်ဆိုတာတရားဝတ်လားအကျိုးဝတ်လားဆိုပြင်အကျိုးသည်အလိုလိုမိုးဝေါ်ကြတာလားဘုရားသခင်ကဖန်တီးတာလားတရားကြောင့်လားအကြောင်းရှိလို့လားဆိုပြင်အကြောင်းရှိလို့အကျိုးရှိတယ်အကြောင်းကိုဘယ်လိုခေါ်လဲပဋိစ္စအကျိုးကိုအကြောင်းနဲ့အကျိုးနှစ်ခုစပ်အဲ့တော့အကြောင်းဝတ်ကိုကြည့်တော့ဒီမှာဘာဝတ်နဲ့ဘာဝတ်တွေ့ကိလေသာဝတ်နဲ့ကိရတာကံဝကာမဝတိအကြောင်းဝဖြစ်သောအကြောင်းဟောတကားတော့မလေးအကျိုးဝရမှာပေါ့အကျိုးဝကြည့်တော့ဒီမှာခန္ဓာဘယ်နှပါတလို့ဖြစ်ရင်ဒီကသုတ္တရေနာနည်းနဲ့ပြောခန္ဓာဘယ်နှပါအဲဒီတော့အကျိုးခန္ဓာ၅ပါးကသုတ္တရေနာနည်းနဲ့၅ပါးအဘိဓမ္မာနဲ့ပြောတော့ရူပခန္ဓာဝရဏခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါ အဲအဲ့ဒီခန္ဓာ၅ပါးကိုတရားဟောတရားနိုင်နေတဲ့ခန္ဓာ၅ပါးတရားဟောတရားနိုင်တဲ့ခန္ဓာ၅ပါးဒီတခြားခန္ဓာ၅ပါးလားဝိပါကောခန္ဓာ၅ပါးလားအဲဟုတ်ပြီအဲဝိပါကောခန္ဓာ၅ပါးကခုနပြောလို့အကြောင်းရှိလို့ဘာဖြစ်လဲတို့ဖြင့်အကြောင်းရှိလို့အကျိုးရှိလို့အကြောင်းကဝတ်ဒီမှာဘယ်နှပါတွေ့ရတာကိလေသာဝတ်နဲ့ကိလေသာဝတ်နဲ့ကာမောက်ဆိုဝိပါကောရတယ်ဆိုယနေ့ဘုရားတို့တရားဓမ္မတွေကတခြားနယ်နေရတယ်လားဝတ်နယ်နေရတာတို့ပြေဝုခံနေရတဲ့ပုဂ္ဂိုလ်တွေဆိုတဲ့အရာပြောလို့ရတာပေါ့အခုဘာခံနေရတာလဲဝုခံနေတယ်ဆိုတော့တခြားရလို့လားခန္ဓာရလို့လားတို့ပြေခန္ဓာရတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တိုင်းအိုခြင်းနာခြင်းပေခြင်းမရှိဘူးလားတို့ပြေအိုနာပေပြီးတခြားလားဝုခံနေရတာလားဘုပဲဘုန်းတို့တရားဓမ္မနဲ့မအိုဘူးလားအိုတာဘာရလို့မနာဘူးလားဘာရလို့မသိရဘူးလားသိတာဘာရလို့တို့ပြည့်အဲ့ဒီအိုနာတရေတွေခံရတာတခြားကြောင့်လားဝတ်လိုက်နေတာဝတ်ခံရတာတခြားဝတ်လားဝိပါကဝတ်လားအဲ့ဒီလိုခန္ဓာငါးပါးဝိပါကကိုရနေတာကဖရဲတကယ်ဖန်တီတာလားဝိပါကကိုအကြောင်းတရားကြောင့်လားသဘောရှင်ကဖန်တီတာလားအကြောင်းတရားလားတို့ပြည့်အလိုလိုဖြစ်လာတာအကြောင်းတရားလားအကြောင်းတရားကြောင့်အကြောင်းကိုဘယ်လိုခေါ်အကျိုးဘယ်လိုမှတ်တို့ပြအဲ့ဒီပရိစ္ဆသမုပ္ပါဒ်တခြားပရိစ္ဆသမုပ္ပါဒ်လားယုံနာခန္ဓာကြီးကြောင်းကျိုးတဲ့ပရိစ္ဆသမုပ္ပါဒ်လားအဲ့ဒါကြောင့်ခွန်ကြီးတို့ဒီသင်္နှန်းကိုသင်တဲ့အခါမှာယုံနာခန္ဓာကြီးကြောင်းကျိုးဆက်ကိုသင်ရမယ်လို့မပြောဘူးလားယုံနာခန္ဓာကြီးကြောင်းကျိုးဆက်ကိုသင်တော့ယုံနာခန္ဓာကြီးအကြောင်းကိုရှိတဲ့အထက်မှာအကြောင်းထဲမှာယောက်ျားမင်းမှာပုဂ္ဂိုလ်သတ္တဝါလူနဲ့ပြမှာသတ္တဝါပါမပါအကြောင်းထဲမှာမပါဘူးအကြောင်းကြောင့်ဖြစ်တဲ့အကျိုးထဲမှာပါပါမလားအကြောင်းထဲမှာမပါရင်အကျိုးထဲမှာပါနိုင်ရရှိရလားတို့ပြအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ကိုယ့်ကိုယ်တ attva ပျောက်သွားတော့တခြားသေးတာလားဒိဋ္ဌိသေးတာလားတို့ပြဒီအကြောင်းကြောင့်ဒီကျိုးဖြစ်ပါတယ်လို့အကြောင်းကိုရှင်းလိုက်ပြန်တော့လေဒကာတို့ကတန်တရားဝိသိကိစ္စမသိဘူးလားအဲ့တော့ဆရာတော်ပြောကြည့်အကြောင်းကိုနားလည်ရင်ဝိသိကိစ္စသိအကျိုးခန္ဓာနဲ့ဒုက္ခသစ္စာကိုနားလည်ရင်ဒိဋ္ဌိသိဟောကြည့်ဒါကြောင့်မလို့ပဋိစ္စသမုပ္ပါဒ်မသိလို့မရဘူးနော်ကြည့်ဒီကိုချုံအောင်ဆိုရင်အကြောင်းကိုနားလည်ရင်ဘာသိဝိသိကိစ္စသိလို့ပြောလိုက်သားမှာအကြောင်းကိုနားလည်ရင်ဘာသိအကြောင်းကြောင့်ဖြစ်သောအကျိုးခန္ဓာကိုနားလည်ရင်ဘာသိဆိုရင်အကြောင်းနဲ့အကျိုးကိုနားလည်ရင်ဘာသိဘာနဲ့ဘာသိမယ်ဝိသိကိစ္စနဲ့ဒိဋ္ဌိကိုဆရာဉာဏ်ကိုအနုဘောဓဉာဏ်ဆရာဉာဏ်ကိုမြွေသိရင်သုလာသောတပံဘာသောတပံအဲ့ဒါကိုပွားများအတုအပွားဉာဏ်အပယ်ဉာဏ်နဲ့သိရင်တခြားလားမဟာသောတပံဒီမှာသောတာပန်ဖြစ်ဖို့တရားဓမ္မတွေဝေးသလားနီးသလားလက်ကလုံးကြားလေးရဲ့ဆရာကောင်းနဲ့တွေ့အာယုတက်ပြီလို့ဆုံးဖြတ်ချက်ချလာရှင်းရှင်းလားကဲဒီလိုဖြင့်ဒီလောက်လည်းပဲညီကုန်းချုပ်ပြီးစတော်မိတာပို့လိုက်ကြအောင်နော်